Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2022ခုနှစ်ဖေဖော်ဝါရီလ20ရက်စနေညပဲ VOA စီစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကျော်သိန်းပြောပြပါမယ်မန္တလေးမြို့ကဒီကနေ့ဆန္ဒပြပွဲတွေကိုရဲနဲ့စစ်တပ်ကပြစ်ခတ်ဖြိုခွဲတာကြောင့်ဆန္ဒပြသူ2ဦးသေဆုံးတယ်လို့မန္တလေးမှာရှိနေတဲ့ VOA သတင်းတောက်ကသတင်းပေးပို့ထားပါတယ်။ VOA ကရထားတဲ့ဗီဒီယိုဖိုင်တွေထဲမှာဥကောင်းပွင့်ထားတဲ့ဒဏ်ရာရလူတူဦးနဲ့ဝမ်ပိုက်ကိုကြီးမှန်ထားတဲ့လူတူဦးတို့ကိုတွေ့ရပါတယ်။အဲဒီမှာကုသပေးနေတဲ့ဆရာဝန်ကတော့ဥကောင်းပွင့်လူနာသေဆုံးတယ်ဆိုတာပြောထားပါတယ်။ပြစ်ခတ်မှုမှာကြီးအစ်စလား၊ရာဘာကြီးစံလားဆိုတာကိုတော့တိကျအတည်ပြုလို့မရသေးပါဘူး။ဒေသခံတွေရိုက်ကူးထားတဲ့ဗီဒီယိုထဲမှာတော့ကြီးကွန်တို့ကိုလည်းတွေ့ရပါတယ်။ပြစ်ခတ်မှုကြောင့်ခြေတော့ပြက်လူနီးပါးဒဏ်ရာရခဲ့သူတူရှိတယ်လို့အမျိုးသမီးတူလက်ကျိုးပြီးတော့ဥကောင်းမှာငါးချက်ချုပ်ရတာကိုသူကိုယ်တိုင်ငင်ခဲ့ရတယ်လို့ VOA သတင်းတောက်ကပြောပါတယ်။ဖမ်းဆီးခံရသူအယောက်30ထက်မနည်းရှိတယ်လို့လည်းသတင်းပို့ထားပါတယ်။ရဲနဲ့စစ်တပ်ကပြစ်ခတ်ဖမ်းဆီးတဲ့တပ်ပုံနဲ့ဗီဒီယိုမှတ်တမ်းတွေဒဏ်ရာရသူတွေရဲ့ဗီဒီယိုမှတ်တမ်းတွေကို VOA သတင်းတောက်ကိုယ်တိုင်မျက်မြင်တွေ့ရိုက်ယူပြီးပေးပို့ထားပါတယ်။ကျေနော်ဘုံတင်မောခြင်းမှာအာနာဖီဆန်ရေးစီရီယံလှုပ်ရှားမှုလှုပ်ဆောင်နေသူတွေကိုရဲတွေကလာပြီးထိမ့်သိမ့်နာမှာရုံးဝင်းစံခတ်အခြေအနေတွေဖြစ်ခဲ့တဲ့အကြောင်းနဲ့ပြစ်ခတ်တာတွေရှိခဲ့တဲ့အကြောင်းအခင်းပြင်းနေရာတွေမှာကိုယ်တိုင်ရှိနေခဲ့တဲ့ VOA သတင်းတောက်ကရုပ်သံမှတ်တမ်းတွေနဲ့အတူပေးပို့ခဲ့တာပါမန္တလေးမှာပြစ်ခတ်တာတွေရဲနဲ့စစ်တပ်ကဖမ်းဆီးတာတွေကိုရိုက်ယူထားတဲ့တခြားဗီဒီယိုတွေတပ်ပုံမှတ်တမ်းတွေလည်းဆိုရှယ်မီဒီယာပေါ်မှာကြေကြေပြန့်ပြန့်ထွက်နေပါတယ်ငင်းချင်းချမ်းချမ်းဆန္ဒပြသူတွေကိုအင်အားသုံးနေနေဖြိုခွဲတာမဟုတ်ဘူးကုလသမဂ္ဂနဲ့နိုင်ငံတကာကအပြင်းအထန်သတိပေးထားတဲ့ကြားကပဲအခုလိုပြစ်ခတ်နေနေတာတွေဆက်ရှိနေတာပါပြီးခဲ့တဲ့ရက်တွေကနေ့စဉ်လိုပြစ်ခတ်ဖြိုခွဲတာတွေရှိခဲ့တဲ့မြကြီးနားမှာတော့ဒီကနေ့ပြစ်ခတ်ဖြိုခွဲတဲ့သတင်းတွေမရပဲဆန္ဒပြသူတွေနဲ့ရဲစစ်တပ်အကြားခက်လက်လန့်အနေထားနဲ့ရင်ဆိုင်တွေ့တာမျိုးပဲရှိခဲ့ပါတယ်မင်းကကွန်လွန်သွားခဲ့တဲ့အသက်20အရွယ်မမြတွဲ့ခိုင်အတွက်ဆီယနာဒိမှုစန့်ကျင်ကောက်ွက်တဲ့ဒီကနေ့နေပြည်တော်ဆန္ဒပြပွဲအတွင်းဝန်ထမ်းချင်းအထိမ်းအမှတ်ဖြစ်ဆန္ဒပြသူတွေ10မိနစ်ကြာငြိမ်သက်ခဲ့ကြပါတယ်မမြတွဲ့ခိုင်ဟာဖေဖော်ဝါရီလ9ရက်နေ့နေပြည်တော်ဆန္ဒပြပွဲတစ်ခုအတွင်းရဲကပစ်တဲ့ကြီးဦးကောင်းမှထိမှန်ပြီးတော့ဒဏ်ရာအပြင်းထန်ရရှိခဲ့ပြီးတဲ့နောက်တတိပြန်ရမလာတော့ဘဲ10ရက်အကြာဖေဖော်ဝါရီလ19ရက်နေ့မှာကွန်လွန်သွားခဲ့တာပါသူကွယ်လွန်သွားတဲ့ဘော်ဝန်းနေရတယ်လို့ခွန်အားလည်းဖြစ်ရပါတယ်လို့ဒီကနေ့နေပြည်တော်ဆန္ဒပြပွဲမှာပါဝင်တဲ့အကြောင်းသူတူကပြောပါတယ
်။ကျွန်တော်တို့ကျောင်းသားသမဂ္ဂအဖွဲ့ဝင်အနေနဲ့ပဲပြောပြောကျောင်းသူတယောက်အနေနဲ့ပဲပြောပြည်သူတယောက်အနေနဲ့ပဲပြောပြောပေါ့နော်။မြန်မာတွေရဲ့ဒီလိုမျိုးမိသားစုတွေမဟုတ်ပေမဲ့လည်းပြည်သူတယောက်အနေနဲ့တော့အရင်ဝန်းနေရရေပေါ့နော်။ဝန်းနေရတာတပိုင်းပြီးတော့ခွန်အားဖြစ်တာတပိုင်းသူတယောက်ကြတဲ့အတွက်ညီမတို့ကအယောက်တရာပြန်ထားဖို့လိုအပ်တယ်
။နေပြည်တော်ဆန္ဒပြပွဲမှာဆန္ဒပြသူထောင်ပေါင်းများစွာပါဝင်ပြီးရွေးကောက်ခံအစိုးရလက်ထက်အာဏာပြန်လွှဲပေးဖို့ဖန်ထားသူတွေကိုပြန်လွတ်ပေးဖို့နဲ့2008အခြေခံဥပဒေကိုဖျက်သိမ်းပေးဖို့တောင်းဆိုကြပါတယ်။ရန်ကုန်မြို့တော်ဆန္ဒပြပွဲတွေမှာလည်းတိုင်းရင်းသားတွေ၊ဝန်ထမ်းတွေ၊လူငယ်တွေ၊ကျောင်းသူကျောင်းသားတွေစသည်အားဖြင့်ဆန္ဒပြသူမျိုးစုံပါဝင်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာဆီယနာဒိမှုအပိတိုင်ခြုံငင်းစေရေးလူမှုရဲ့ဘယ်လိုလှုပ်ရှားမှုကိုမဆိုဂျပန်အစိုးရအနေနဲ့အားပေးထောက်ခံပေးပါဆိုတဲ့အချက်အပါအဝင်တန်ကြားချက်9ချက်ပါအိတ်ဖွင့်ပေးစာတစ်စောင်ကိုချင်းတိုင်းသားလူငယ်တွေကဒီကနေ့ဂျပန်တန်ယိုရှိမှာဂျပန်မြန်မာနှစ်ဘာသာနဲ့ဖတ်ကြားပြီးဂျပန်တန်မတ်ကြီးလက်ထက်ထည့်ပေးခဲ့ကြပါတယ
်။နိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီအားအထောက်အကူပြုစေနိုင်သည့်မိသည့်ရင်းနှီးမြှုပ်နှံမှုနဲ့ပံ့ပိုးမှုများကိုရပ်တန့်ပေးရန်
မြန်မာနိုင်ငံဆိုင်ရာဂျပန်တန်မတ်ကြီးအီချီရိုမာရူယာမာကိုတိုင်တန်ယုံအပြင်ဘက်ကိုထွက်လာပြီးချင်းလူငယ်တွေရဲ့အိတ်ဖွင့်ဗီဇာကိုလက်ခံရယူခဲ့ပြီးတော့ဂျပန်အစိုးရစီပို့ပေးမယ့်အကြောင်းမြန်မာဘာသာနဲ့ဂတိပြုပြောကြားခဲ့ပါတယ
်။အဲ့ဒီစာကိုတေချာကျွန်တော်ဂျပန်အစိုးရအဲ့ဒီဂျပန်နိုင်ငံမှာရှိတဲ့ကျွန်တော်ဂျပန်အစိုးရကိုတေချာကျွန်တော်တောင်းယူပြီးတော့တင်ပြပါမယ်ခင်ဗျာ။
အဲ့ဒီဂျပန်အစိုးရအနေနဲ့မြန်မာပြည်သူလူထုအတန်ကိုလစ်လျူမရှိပါဘူးလို့လည်းတန်မတ်ကြီးကပြောခဲ့ပါတယ်။ ဒီကနေ့ကြာရောက်တဲ့83ချိန်မြောက်ချင်းမျိုးသားနေမှာချင်းတိုင်းနာလူငယ်တွေကဆေးရနာသိမှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲနဲ့အတူချင်းတိုင်းနာတွေကိုစားဂျပန်အစိုးရစီကိုအိတ်ဖွင့်ပေးစာပေးပို့ခဲ့ကြတာဖြစ်ပါတယ်။အာနာသိန်းစစ်ကောင်စီဟာဖွဲ့စည်းပုံအခြေခံဥပဒေကိုသာမကနိုင်ငံတကာလူ့အခွင့်အရေးစံနှုန်းတွေကုလသမဂ္ဂပြည်ညင်စာတမ်းပါအဖွဲ့ဝင်နိုင်ငံတွေလိုက်နာရမယ့်စည်းကမ်းချက်တွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတယ်လို့ပြည်တော်စုလွတ်တော်ကုစားပြုကော်မတီ CRPH ကအပြင်းအထန်ပြစ်တင်ဝေဖန်လိုက်ပါတယ်။ဖန်စီခံထားရသူတွေအနေနဲ့ဥပဒေနဲ့အညီခုခံချေပေါက်ွင့်မရဘဲဥပဒေဆိုင်ရာအခွင့်အရေးတွေကိုပိတ်ပင်တာဟာတည်ဆဲဥပဒေတွေနဲ့မညီသလိုလူသားမျိုးနွယ်တို့လိုက်နာကျင့်သုံးအပ်တဲ့အခြေခံအခွင့်အရေးတွေကိုဖောက်ဖျက်တာဖြစ်တဲ့အတွက်ပြည်တော်စုလွတ်တော်ကုစားပြုကော်မတီကပြင်းပြင်းထန်ထန်ကန့်ကွက်တယ်ဆိုပြီးဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။သမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့အပါအဝင်နိုင်ငံကောင်းဆောင်တွေလွှတ်တော်ကိုယ်စားလှယ်တွေအနာဖီဆန်ရေး CDM လှူရှာမှုမှာပါဝင်သူတွေဝန်ထမ်းတွေနဲ့အလွှာအသီးသီးကလူပုဂ္ဂိုလ်တွေကိုဗတရားဖမ်းဆီးပြီးတရားစွဲဆိုတာတွေကိုအာဏာသိမ်းစစ်ကောင်စီကဥပဒေမဲ့ဆောင်ရွက်နေတယ်လို့ CRPH ကထောက်ပြထားပါတယ်။ဥပဒေမဲ့တရားဖမ်းဆီးခံရသူတွေတရားစွဲဆိုခံရသူတွေဟာလက်ရှိတည်ဆဲဥပဒေတွေနိုင်ငံတကာလူ့အခွင့်အရေးဆိုင်ရာမူတွေနဲ့အညီကာကွယ်ခုခံချေပါခွင့်မရတဲ့အပြင်အကျိုးဆောင်ရှိနေတွေနဲ့တွေ့ဆုံဆွေးနွေးခွင့်သူတို့အပေါ်ဆွဆွဲချက်တွေနဲ့ပတ်သက်ပြီးညှိနှိုင်းဆွေးနွေးခွင့်လုံးဝမရဘဲဥပဒေပါအခွင့်အရေးနဲ့အညီရှေ့နေတွေကနေတဆင့်ခုခံချေပါခွင့်ကိုစစ်ကောင်စီကခုမပြုဘူးလို့လည်းပြည်တော်စုလွတ်တော်ကုစားပြုကော်မတီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဖေဖော်ဝါရီလတရနေ့မှာစစ်အာဏာသိမ်းခဲ့ခြင်းကလေးကဆိုရင်လူပေါင်း946ဦးထဲမှာဖမ်းဆီးခံထားရဆွဲချက်တင်ခံထားရဒါမှမဟုတ်ပြစ်ဒဏ်ချမှတ်ခံထားရတယ်လို့နိုင်ငံရေးအကြီးအကဲများကူညီဆောင်ရှောက်ရေးအသင်း AABB ကဖေဖော်ဝါရီလ19ရက်နေ့မှာထုတ်ပြန်ထားပါတယ်ခင်ဗျာ
VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.19 kHz 15653ည5.25 kHz 11803ည5.32 kHz 9335နဲ့စနေတနင်္ဂနွေမှာ5မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကျင်တော်ဝင်းမင်ပါစနေနေ့ညပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။စစ်ပွဲပဋိပက္ခအတွင်းကဒေသခံပြည်သူတွေကိုကိုဗစ်ကာကွယ်ဆေးထိုးနှံရေးအခြေအနေတရက်ကိုချက်ချင်းဆောင်ရွက်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့တိုက်တွန်းပေးရေးဒီထိန်ကပြင်ဆင်ဆောင်ရွက်နေပါတယ်။စစ်တပ်ကံပြည်သူတွေအတွက်အပြစ်အခက်တွေရစဲပြီးလူသားချင်းစာနာမှုလုပ်ငန်းချက်ချင်းလုပ်ကင်ဖို့ဆုံးဖြတ်ချက်မူကြမ်းတစ်စောင်ကိုကုလလုံခြုံရေးကောင်စီမှလက်ရှိဥက္ကဋ္ဌဖြစ်နေတဲ့ဗြိတိန်နိုင်ငံကအဖွဲ့ဝင်နိုင်ငံတွေကြားပေးပို့လိုက်တာပါဆီးရီးယားနဲ့ယေမန်ကနေအလဲအာဖရိကရီပပ်ဘလစ်ကနိုင်ငံနောက်မာလီဆူဒန်ဆိုမာလီယာအထိကိုတိုက်ပွဲတွေချက်ချင်းရပ်ပေးဖို့ပြီးခဲ့တဲ့ဇူလိုင်တရက်နေ့တုန်းကလုံခြုံရေးကောင်စီအနေနဲ့အဓိကထားတောင်းဆိုခဲ့တာကိုထပ်လောင်းဖော်ပြထားပါတယ်ဒီလုံခြုံရေးကောင်စီကြေညာချက်ထွက်လာခဲ့တာကကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူထရက်စ်အနေနဲ့ကမ္ဘာကယောဂါဖြည့်ဆင်းရေးအခုလိုအဓိကတိုက်ပွဲကြီးတွေဖြစ်နေတဲ့ဒေသတွေမှာအပြစ်ရပေးရင်မနစ်မတ်လာတုန်းကတည်းကအရင်စတောင်းဆိုခဲ့ပြီးအခုမှဆက်ဖြစ်လာခဲ့တာပါအခုဒီတိန်ကတင်သွင်းတဲ့မူကြမ်းထဲမှာတော့သာဓုညီမာရင်းနဲ့ထိရမှုယာရေးအတွက်ညီညွတ်ကြဖို့အလေးပေးဖော်ပြထားပြီးဖွံ့ဖြိုးပြီးနိုင်ငံတွေအနေနဲ့ဝင်ငွေနှိမ့်တဲ့အလဲလက်ရှိနိုင်ငံတွေနောက်လိုအပ်နေတဲ့အခြားနိုင်ငံတွေအတွက်ကာကွယ်ဆေးလှူဒန်းပေးဖို့ဖိတ်ခေါ်ထားပါတယ်ခင်ဗျာရုရှားနိုင်ငံအနေနဲ့တတိယမြောက်ကိုဗစ်ကာကွယ်ဆေးတစ်မျိုးကိုနိုင်ငံထဲမှာသုံးဖို့ဒီနေ့ထပ်အတည်ပြုလိုက်တာကြောင့်ကာကွယ်ဆေး၃မျိုးထုတ်နိုင်တဲ့နိုင်ငံဖြစ်သွားပြီလို့ရုရှားဝန်ကြီးချုပ်မီခေးလ်မစ်ရှယ်စတန်ကနိုင်ငံပိုင်ရုပ်မြင်သံကြားကနေကြေညာလိုက်ပါတယ်ကိုဗစ်ဘက်လို့အမည်ပေးထားတဲ့ချူမာကော့ဖ်ဌာနထုတ်ဒီကာကွယ်ဆေးကိုကြဲကြဲပြန့်ပြန့်ဆက်သတ်မှုတွေမလုပ်ဆောင်ရသေးခင်မှာပဲအခုလိုကြေညာခဲ့တာပါအရင်တုန်းကလည်းအခုလိုကြဲကြဲပြန့်ပြန့်ဆက်သက်ထုတ်နယ်မှုတွေမလုပ်ခဲ့ပဲအစိုးရရဲ့ဂမ်မာလာယာအင်စတီကျူထုတ် Sputnik V ကာကွယ်ဆေးအပါအဝင်ကာကွယ်ဆေးနှစ်မျိုးကိုလည်းသုံးဆဖို့အတည်ပြုပေးထားပြီးသားပါအခုလိုတင်ကြိုပြီးအတည်ပြုပေးခဲ့တာကြောင့်အနောက်နိုင်ငံသိပ္ပံပညာရှင်တွေဘက်ကစိုးရိမ်မှုဖော်ပြခဲ့ပြီးမှာတော့တကယ်ကြဲကြဲပြန့်ပြန့်ထုတ်နယ်မှုတွေကိုကြဲပြန့်တဲ့ဆက်သက်မှုတွေလုပ်ပြီးအောင်မြင်မှုတွေ့ခဲ့ပြီးမှမှသာစတင်ထုတ်ပေးခဲ့တာပါစပွန်နဗီကာကွယ်ဆေးဆိုရင်ပြီးခဲ့တဲ့ဩဂတ်လမှာအတည်ပြုပေးခဲ့ပေမဲ့ကြေကြေပြန့်ပြန့်ဆက်သက်ထုတ်နယ်မှုတွေကိုစက်တင်ဘာလထဲမှာစခဲ့ပြီးကနဦးတွေ့ရှိချက်အရ 91.4% ကိန်းလုံးထိရောက်မှုတွေ့ခဲ့ပြီးတဲ့နောက်ဒီဇင်ဘာလကျမှသာကြေပြန့်တဲ့ကာကွယ်ဆေးထုတ်မှုတွေလုပ်ခဲ့တာပါအဲ့ဒီထဲကဆိုရင်ရုရှားရဲ့ပထမဆုံးမျိုးစကိုဗစ်ကာကွယ်ဆေး အနည်းဆုံးပထမအကြိမ်ထိုးပြီးသူပေါင်း2,000ကျော်လာပြီး Novo Seabrook Vector Institute of ဒုတိယမျိုးစားကိုလည်းစထိုးပေးနေပြီလို့ရုရှားကျန်းမာရေးဝန်ကြီးမီခေမရက်စကိုကပြီးခဲ့တဲ့ပတ်ဗိုလ်တုနေ့ကပြောခဲ့ပါတယ်ခင်ဗျာဆန္ဒပြပွဲတွေပြန်ဖြစ်လာတဲ့ထိုင်းနိုင်ငံမှာဝန်ကြီးချုပ် Brian Chan Ocha အပေါ်အယုံကြည်မရှိဆိုလွှတ်တော်မှာတင်သွင်းခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး2014ခုနှစ်ဆီယနာသိမ်းမှုကိုဦးဆောင်ခဲ့ပြီးစိတ်တမ်းချဖွဲ့စည်းပုံအခြေခံဥပဒေနဲ့2019ရွေးကောက်ပွဲကတဆင့်ဝန်ကြီးချုပ်ဖြစ်လာတဲ့ Brian နဲ့နောက်ဝန်ကြီးချုပ်ကိုဦးအနေနဲ့ဒီအယုံကြည်မရှိဆိုကိုကြော်လွှားသွားနိုင်ခဲ့တာပါအခုလိုဆိုတင်သွင်းချိန်လွှတ်တော်အပြင်ဘက်မှာလည်းဆန္ဒပြမှုတွေရှိနေပါတယ်အယုံကြည်မရှိဆိုကိုလေးရချာလွှတ်တော်တဲ့ဆွေးနွေးခဲ့ပြီးဒီနေ့မှာပဲထိုင်းလွှတ်တော်ဥက္ကဋ္ဌအရင်ဝန်ကြီးချုပ်ဟောင်းချွန်လီပိုင်ကမဲခွဲရလဒ်ကိုအခုလိုဒီနေ့ကြေညာပေးခဲ့ပါတယ
်။မဲဆောင်ပစ်လုံးကနေမရင်ဒွိုင
်ဆိုဒီမဲခွဲမှုမှာအယုံကြည်မရှိကြောင်းဆိုကိုဆန့်ကျင်မဲပေးခဲ့သူရေအတွက်252ဦးရှိခဲ့ပြီး3ဦးကမဲမပေးဘဲနေခဲ့ပါတယ်။အချုပ်အားဖြင့်တော့ဆန့်ကျင်သူကပိုများခဲ့ပြီးအယုံကြည်မရှိဆိုအတွက်လုံလောက်တဲ့မဲမရခဲ့တာကြောင့်ဝန်ကြီးချုပ်ပေါ်ယုံကြည်မှုရှိနေတဲ့ဆိုတာကိုမဲကပြနေပါတယ်လို့ပြောသွားတာပါတကယ်တော့အခုလိုမဲရလက်ထွက်လာဖို့ချိုတင်ခမန်းချက်တွေရှိပြီးသားဖြစ်ပေမဲ့အယုံကြည်မှုရှိဆိုတင်သွင်းခဲ့ကြတဲ့အတိုက်ခံလွှတ်တော်အမတ်တွေကတော့သူတို့အကြောင်းပြခဲ့တဲ့ကိုဗစ်ကာကွယ်ဆေးကြံ့ကြာမှုနဲ့ကိုဗစ်ကာလစီးပွားရေးမူဝါဒအားနည်းချက်တွေပေါ်ဆက်လက်စစ်ဆေးသွားမယ်လို့ကတိပြုခဲ့ကြပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာတော့အေးအေးပိုလာချိန်မှာကြောင်မီးသွေးတင်သွင်းမှုကျသွားပြီးဈေးတွေတက်လာတာကြောင့်မီးစက်တွေအပြည့်မမောင်းနိုင်တော့ပဲမီးပြတ်လတ်မှုတွေကြုံနေရပါတယ်။ကိုရိုနာဗိုင်းရပ်စ်ဒဏ်ကနေနလန်ပြန်ထူလာနေတဲ့တရုတ်စီးပွားရေးမှာကြောင်မီးသွေးဝယ်လိုအားမြင့်လာချိန်နဲ့အခုလိုအေးအေးပိုပြီးလက်စစ်ပိုထုတ်ဖို့ကြောင်မီးသွေးပိုလိုလာချိန်မှာအခုလိုဖြစ်လာတာပါ။တရုတ်လက်စစ်တပ်က80ရာခိုင်နှုန်းထုတ်ပေးတဲ့ကြောင်မီးသွေးလောင်စာဆေးဟာဒီဇင်ဘာကစအေးပိုလာချိန်ကလေးကမြင့်မားလာခဲ့ပြီးကြောင်မီးသွေးဝယ်ယူဖို့တက်နိုင်သူတွေတောင်ဝယ်ဖို့မရှိပဲဖြစ်နေကမီးပြတ်လတ်မှုကပိုဆိုးလာနေတယ်လို့သတင်းတွေမှာဖော်ပြထားပါတယ်။လက်စစ်ပြတ်တမ်းမှုကြောင့်ဘီဂျင်းနဲ့ရှန်ဟိုင်းမြို့ကြီးတွေမှာပါအခုမီးစာမိန်လာနေပြီးပြူနန်ဂျန်စီနဲ့အခြားဆက်မှုအဓိကပြည်နယ်တွေမှာပါလက်စစ်ခြွေတာရေးအလှည့်ကျအစီအမံတွေချမှတ်ထားရပါတယ်။အခုလိုကြောင်မီးသွေးပြတ်လတ်မှုဖြစ်လာရတဲ့ကြောင်ရင်များစွာတွေကတချို့ကတော့အစိုးရအနေနဲ့ပြည်တွင်းကြောင်မီးသွေးထုတ်လွှင့်မှုကိုမြင့်တင်ဖို့ပြည်ပကနေကြောင်မီးသွေးတင်သွင်းတာကိုလျှော့ချခဲ့တာနဲ့ကြောင်မီးသွေးလုပ်ငန်းတွေမှာလက်စားမှုရှိတယ်ဆိုပြီးနှိမ်နှင်းကဲမှုတွေကြောင့်လို့သုံးသပ်မှုတွေထွက်နေပါတယ်။ဒီခက်ခဲကြောင်ကြောင်မီးသွေးအများဆုံးတင်သွင်းတဲ့တရုတ်နိုင်ငံမှာဘိုးအစိုးရဘက်ကနေလောင်စာစွမ်းရည်တည်ငြိမ်မှုရှိရေးအာမခံချက်တွေပေးလာနေပေမဲ့ဒေသခံအစိုးရတွေဘက်မှာတော့စိုးရိမ်မှုတွေကြုံနေရတယ်လို့စောင့်ကြည့်လေ့လာသူတွေကဆိုနေပါတယ်ခင်ဗျာ။စနေညပိုင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
စစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်မှာဆက်လက်ဖြစ်ပွားနေပြီးတော့မန္တလေးမှာတော့လုံခြုံရေးတွေဘက်ကဒီနေ့ပြစ်ခတ်နေနေတာကြောင့်နှစ်ဦးထပ်မံတေဆုံးပွဲရှိပြီးထိခိုက်ဒဏ်ရာရတယ်ရှိခဲ့ပါတယ်မန္တလေးပါဝင်နိုင်ငံတော်ကတချို့မျိုးကြီးတွေကဒီနေ့ဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးသွားမှာဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဒီနေ့ဆက်လက်ဖြစ်ပွားနေရမှာမန္တလေးမှာတော့အာဏာပိုင်တွေဘက်ကပြစ်ခတ်နိုင်မှုတွေရှိခဲ့ပါတယ်။ဘောင်းဆိုင်ကြီးတွေတရေဝင်းရှာ90လမ်း90 41လမ်းနဲ့ကန္နာလမ်းအပါအဝင်စိမ်းမန်းအရက်ဖက်မှာအာဏာပိုင်တွေဘက်ကဝင်ရောက်ပြစ်ခတ်နေနေကြတာဖြစ်ပြီးတော့ဒဏ်ရာရတာတွေထိခိုက်ပြေဆုံးတာတွေရှိခဲ့တယ်လို့သိရပါတယ်။အဲ့ဘက်ကသင်္ဘောချင်းမှာ CDM လို့ခေါ်တဲ့အကြမ်းမဖက်ပဲငိမ့်ချန်းစွာအာဏာဖီဆန်နေကြတဲ့ဆန္ဒပြဝန်ထမ်းတွေနဲ့လုံခြုံရေးတွေထိတိုက်တွေးခဲ့ကြတော့ပါစောပိုင်းမှာတော့ဆွေးနွေးညှိနှိုင်းမှုတွေလုပ်ခဲ့ပေမဲ့နောက်ပိုင်းမှာတော့အခြေအနေတွေပြင်းမာလာပြီးတော့ပြစ်ခတ်နေမှုတွေဖြစ်ခဲ့တာလို့ပြောပါတယ်လုံခြုံရေးတွေဘက်ကရာဘာကြီးစံနေမြဲရုပ်ပုံးနေအပြင်ကြည်သာအစ်စ်တွေနဲ့လူနေရက်ကွက်တွေအတွင်းကိုပြစ်ခတ်တာတွေကိုလည်းအင်တာနက်အွန်လိုင်းကတိုက်ရိုက်ထုတ်လွှင့်မှုတွေမှာတွေ့ရပါတယ်။ကျွန်တော်တို့ VOA ကရရှိခဲ့တဲ့ဓာတ်ပုံတွေ၊ဗီဒီယိုတွေအပြင်အင်တာနက်အွန်လိုင်းတွေမှာတင်ထားတဲ့ဗီဒီယိုတွေအရတော့ဥကောင်းကိုကြည်သာထိမှန်တာတွေ1 byte ကိုကြည်သာထိမှန်တာတွေကိုတွေ့ခဲ့ရပါတယ်။ဥကောင်းပွင့်လူနာတည်ဆုံနေဆိုတာအဲ့မှာရှိနေတဲ့ဆရာဝန်တူအတီးပြုပြောဆိုထားတာကို VOA ကရရှိခဲ့တဲ့ဗီဒီယိုတစ်ခုမှာလည်းတွေ့ရှိရပါတယ်။လူနှုတ်ဦးအနည်းဆုံးတည်ဆုံွယ်ရှိတယ်လို့သိရပေမဲ့တီးကြားဆေးအတီးပြုချက်တွေတော့မရရှိပါဘူး။ထိခိုက်တိဆုံးမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့မန္တလေးမြို့မှာရှိတဲ့ကျွန်တော်တို့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုထောက်အောင်ခန့်ကိုဆက်သွယ်မြင်းမြန်းကြည့်တဲ့အခါမှာသူကအခုလိုပြောပါတယ်
အခုဒီဒဏ်ရာတဲ့လူတွေကိုဓမ္မဆိုးလူမှုကူညီရေးအသင်းရုံးပါပေါ့နော်ကုသပေးနေတာရှိရပေါ့လက်ရှိတရားတော့ကဒီခေါင်းတယောက်ထိတယ်ဘိုက်တယောက်ထိတယ်အဲ့နှစ်ယောက်ကတော့တည်ဆုံးသွားတာရှိတယ်အခုဒီလူမှုကူညီရေးအသင်းလုံးကိုလာနေရတော့ပေါ့နော်ဒီကြီးကြပ်တန်ရလို့လာနေတာဟွာလို့ရှိပြီခင်ဗျာ15ယောက်ဆက်လာဖို့လည်းရှိသေးတယ်ဆိုတော့အယောက်20ကျော်လောက်တော့ရှိမယ်မြေပြင်မှာဖြစ်တာဆိုရင်ဒီအတော်ကြီးတယောက်ဆိုရင်ပေါ့နော်ခေါင်းက5ချက်ချုပ်လိုက်ရတယ်ဒါလက်လဲကျိုးရတယ်အဲ့တော့မြေပြင်မှာချက်ချင်းပုတ်ပြီးတော့ဟွာပေါ့နော်လှုပ်လိုက်ရတဲ့အရာဒီနောက်ဆုံးတို့ဒီတို့လုံညုံကြီးရတာဆုတ်ပါကန်ဒီချိန်မှာဖြစ်တာခက်တာဆိုရင်တယောက်ကအချိန်နေတော်ဆိုးတယ်6ယောက်ကဒီချက်ချင်းဝဲအပေါ်ကနေပြတ်ဆက်လူ၄ပါးကိုတန်ရရွာတဲ့အနေအထားရှိတယ်ခင်ဗျာ
ရန်ကုန်မှာတော့ဆန္ဒပြတဲ့သူတွေဟာလဲရန်မြင်းဒီကုန်းအပါဝင်မြို့နေရာအနက်မှာစုဝေးဆန္ဒပြခဲ့ကြပြီးတော့စုလီမှာတော့ဒီနေ့မနက်ပိုင်းလုံခြုံရေးတွေကစုလီပြားလမ်းမကြီးကိုပိတ်ဆို့တားဆီးခဲ့ပါတယ်အဲဒါဆန္ဒပြတဲ့သူတွေဟာဗုဒ္ဓအောင်ဆန်းလန်းတဲ့စုလီပြားလမ်းတော်မှာစုဝေးဆန္ဒပြခဲ့ကြပါတယ်နောက်ပြန်ဆန္ဒပြတဲ့သူတွေဟာဂျပန်တန်ယုံပါဝင်ရန်ကုန်ကတန်ယုံတွေမှာလည်းတွားရောက်ဆန္ဒပြတောင်းဆိုတာကိုလှုပ်ခဲ့ကြပြီးတော့ဆန္ဒပြချင်းတိုင်းရင်းသားတွေကတော့ဂျပန်တာမတ်ကြီးကိုအိတ်ခွင့်ပေးတာလည်းကောင်းပေးခဲ့ပါတယ်။ဒီစားကုန်မြန်မာနိုင်ငံဆိုင်ရာဂျပန်တာမတ်ကြီးအီချီရိုမာရူယာမာကိုရိုင်တန်ယုံပြင်ပတ်ကိုထွက်ယူခဲ့ပြီးတော့ဂျပန်အစိုးရစီကိုပို့ပေးသွားမယ်လို့လည်းကတိပြုပြောကြားခဲ့ပါတယ်
။ဒါကြောင့်ကျွန်တော်တို့ဂျပန်အစိုးရအနေနဲ့မြန်မာနိုင်ငံနဲ့စစ်ဆင်မှုဆိုရင်ဒီလူအတန်းကိုဒီမရှိပါဘူး။အဲ့ဒါကိုအဒီအခြေခံပြီးတော့လုံးဝအဲ့ဒီအခြေခံပြီးတော့ကျွန်တော်တို့ဂျပန်မိမနိုင်ငံစစ်ဆင်မှုကိုစဉ်းစားပါမယ်။အဲ့ဒီအခါကျမှကျွန်တော်တို့ကမိမအစိုးရအကူတမတော်ကိုအဲ့ဒီဟိုတန်းဆောင်နေတာကအဲ့ဒီပထမတစ်ချက်ကအဲ့ဒီကျွန်တော်တို့အဲ့ဒီမိမနိုင်ငံအဲ့ဒီနိုင်ငံတို့ကောင်းစားပြီးတဲ့တောင်းဆန်းစုချီတော့တမတော်ဦးရင်မင်းတို့အပန်ကားတဲ့နိုင်ငံရေးအဲ့ဒီပုဂ္ဂိုလ်များအားလုံးချစ်ချင်းပြန်ဖလူဖို့ဒုတိယအကျင်းကဘာအကဲကဲလေးဖြစ်ဖြစ်အကုန်လုံးကဟိုအဲ့ဒီဒီမိုကရေစီညီနေဟိုငင်းချရဲညီနေဖြစ်ရှင်ရတဲ့ကိစ္စအဲ့ဒါကိုအီမတားမှာအဲ့ဒီတတ်မတော်ကိုတန်းဆုံးနေပါလေအဲ့ဒီတန်းဆုံးခြင်းမှာဘာမှအပြောင်းလဲတော့မရှိပါဘူးပြီးတော့နောက်တစ်ခုကဒီမှာဆူလာတဲ့ဟိုလူငယ်များဒီပုဂ္ဂိုလ်များကိုကျွန်တော်တကယ်မိသားရပ်ကန်ကြီးနာကတော့ကိုအတဲကိုအကြီးဟိုလုံးကျော်ရေးဖို့ခိုင်းဆိုင်ပါဦးကိုအတေကပို့ပြီးတော့အရေးကြီးပါတယ်။ဒါကျွန်တော်ဂျပန်ဆိုရဂျပန်တန်ယုံတဲ့အဒီတိုင်းပြီးဒီမိုကရေစီပြည်ဟာစစ်ပြီးတော့အဒီဒီဒူဒူအတန်းကိုအခြေခံပြီးတော့စ조사ပါမယ်။အရန်ကျေစုတင်ပါတယ်ဗျာ
။ရန်ကုန်ကဒီနေ့ဆန္ဒပြပွဲတွေအတွင်းဆန္ဒပြတဲ့သူတွေနဲ့လုံခြုံရေးတွေကြအခုချိန်ထိတော့ထိတိုက်တွေ့တာမရှိဘူးလို့သိရပါတယ်။ဒါပြင်ပြီးခဲ့တဲ့ရက်တွေအတွင်းအာဏာပိုင်တွေဘက်ကအင်အားသုံးနေနေတဲ့မြကြီးနားမြို့မှာဆိုရင်လဲစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဒီနေ့မှာဆက်ပြီးတော့ဖြစ်ခဲ့ပါတယ်။ဆန္ဒပြတဲ့သူတွေဟာဒီနေ့မှာတော့ဆိုင်ကယ်တွေနဲ့လမ်းတွေပေါ်ကိုထွက်မြို့နံကိုလှည့်လည်ဆန္ဒပြခဲ့ကြပြီးတော့တချို့နေရာတွေမှာတော့လုံခြုံရေးအာဏာပိုင်တွေဘက်ကလမ်းတွေပိတ်ပြီးတော့တားဆီးတာတွေရှိခဲ့ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
ရတနာပုံအုတ်ကျင်းတင်မောစိတ်မှာတင်မောချင်းဝန်ထမ်းတွေကအလုံမစင်းပဲစီဒီယန်လုပ်နေတာကြောင့်ဖိအားပေးပြီးတင်မောထွက်ခိုင်းဖို့စူးစမ်းရင်းနဲ့အာနာပိုင်တွေနဲ့မန္တလေးမြို့ကန်တွေကြားထိတိုက်တွေ့မှုတွေဖြစ်ပြီးပြစ်ခတ်နှိမ်နှင်းမှုတွေဖြစ်ခဲ့တဲ့သတင်းကိုပြောပြပါမယ်။ကျမမအေးမှာပါ။ဆရာနာတိန်းနာကိုစန့်ကျင်တဲ့အနေနဲ့မန္တလေးမြို့ကရတနာပုံအုတ်ကျင်းတင်မောစိတ်ကဝန်ထမ်းတွေဟာတင်မောတွေမထွက်ပဲစန့်ကျင်ကန့်ကွက်နေကြတာပါ။လူလူကြားမှာပိတ်မိနေတဲ့ရဲတပ်ဖွဲ့ဝင်တွေကိုတော့လူထုကပြန်ပြီးလွတ်ပေးခဲ့ပေမဲ့တင်မောချင်းဝန်ထမ်းတွေနဲ့သူတို့ကိုဝန်းရံနေတဲ့မန္တလေးလူထုကိုလူစုခွဲတာတွေနှိမ်နှင်းတာတွေပြစ်ခတ်မှုတွေလုပ်နေတယ်ဆိုပြီးဒေသခံတဦးကပြောပါတယ်။တယ
ောက်ကပြစ်ခတ်လာမှပေါင်းတော့တည်ဆိုတော့နောက်တော့ပေါင်းကြည့်သွားတဲ့လူထုကလည်းနောက်ဆုံးကိုပြင်းတယ်။
တနက်တည်းပြစ်ခတ်တာကြောင့်ဆန္ဒပြလူလူတွေခေါင်းနဲ့ပေါင်နေရာတွေမှာထိမှန်ခဲ့တယ်လို့လည်းဆိုပါတယ်လက်ရှိမှာလူလူကဆက်လက်ဆန္ဒပြနေပြီးစစ်ကား10စီးခန့်ရဲကား10စီးခန့်အချုပ်ကားတွေနဲ့လူစုခွဲတဲ့ရဲကားများရောက်ရှိနေပြီးဖြိုခွင်းဖို့လုပ်နေတာကြောင့်လူလူကလမ်းပိတ်ဆို့ထားပြီးညနေပိုင်းထိအခြေအနေတွေတင်းမာနေပါတယ်စစ်တပ်ကပြောင်းလာတဲ့လက်ထောက်မန်နေဂျာကိုလည်းဝန်ထမ်းတွေကိုဖိအားပေးတာတွေမလုပ်ဖို့အတွက်တင်မောချင်းကအကြီးတန်းဝန်ထမ်းဒေါ်တီရာအေးကဒီကနေ့မနက်ပိုင်းမှာထိတ်တိုက်တွေ့နေစဉ်အခုလိုပြောသွားပါတယ်မနက်ပိုင်းမှာတော့တင်မောချင်းဝန်ထမ်းတွေတင်မောပေါ်မှာပိတ်မိနေတဲ့အတွက်မန္တလေးလူထုကတွားရောက်ခေါ်ခဲ့ရကြောင်းဒေသခံလူထုဦးရေမိုးကပြောပြပါတယ
်ကျွန်တော်တို့ဒီတင်မောရဲ့တကားဒီကျွန်တော်ဆက်ပြန်းရှိရတယ်ဆက်ပြန်းတကားတွေကိုသူကျွန်တော်ဝန်ထမ်းပေါ့ဘုဘကဝန်ထမ်းတယောက်ကရန်ကုန်နေပါလာသူတို့ခေါ်လာတယ်ဝန်ထမ်းတယောက်ကရိုက်ချိုးပြီးတော့မောင်းမယ်ပြုမယ်လုပ်တယ်ဖြစ်တယ်ဟုတ်အဲ့လိုလုပ်တော့ဒီကားတွေကလုံးဝသူတို့ဒီပြန်လောက်တာတွေလုံးဝမမောင်းဘူးမောင်းမယ်ဆိုရင်ကိုယ့်အကူပါသူတို့လုံးဝဒီတင်မောချင်းကအကုန်လုံးကပြန်လောက်တာတွေတယောက်မှမလိုက်ဘူးသူကလည်းသူတို့ကိုအတီးပေးတယ်အဲ့နောက်ကအပေါ်ကရှိအပေါ်ကမလိုက်ရင်တော့ပေါက်ကနေဒီလမ်းနေအဲ့ဒီဘုံနဲ့တက်တက်သွားတယ်ဒီဘောကရဲတက်တာတော့သူတို့သုံးရဲမှုအဆင့်ကိုပါတယ်ရဲမှုအဆင့်ရဲမှုကြီးအဆင့်ရဲရဲမှုရဲအဲ့ဒီတို့ပိုင်းစာကိုပါပြမနေ့ပိုင်းကလေးကသူတို့ဝင်ပြီးတော့စီးပြပုံတာပေါ့ဒီဝန်ထမ်းတွေကလုံးဝမလုပ်ချင်ဘူးအဲ့ဒီပစ္စည်းတွေပါသူတို့ဒီရပြရတယ်ဘုံပြီးပြီးတော့ကျွန်တော်တို့အကုန်လုံးဆွဲထုတ်လာနိုင်မှာဟုတ်ကဲ့မပေါ်နေကုန်လုံးကျွန်တော်ဝန်ထမ်းတွေကုန်လုံးဆွဲထုတ်လာခဲ့ပါတ
င်မောချင်းဝန်ထမ်းတွေကိုဖိအားပေးပြီးတင်မောထွက်ဖို့လှုပ်ထားပြီးမဲ့ဝန်ထမ်းတွေက CDM လုပ်ပြီးကန့်ကွက်ဆန္ဒပြနေကြတာပါဒီအတွက်ရန်ကုန်ကနေစက်မောင်းသမားတွေကိုခေါ်လာခဲ့တယ်လို့လည်းပြောပြပါတယ
်မနေ့ကရန်ကုန်ကအမီနီယာဂျုတ်တယောက်ရဲ့စက်မောင်းတဲ့၃ယောက်ရဲ့သူတို့ခေါ်လာတယ်သူတို့တင်မောမောင်းမယ်ဆိုပြီးတော့ဒါအရေးကြီးတယ်တော့ဒီလိုသမုတ်ရှင်ရတဲ့အားသူဝိတ်ချပါ냐ပို့လာပါလားတော့မသိဘူးအဲ့လိုခင်ယူဆတာပေါ့
မန္တလေးမြို့ရတနာပုံတင်မောချင်းကဝန်ထမ်းနေနဲ့ဝင်းရံသူတွေကိုပြစ်ခတ်နေတာကြောင့်လူလူကမကြင်မနက်ပို့ဖြစ်လာပြီးညနေပိုင်းဒီအခြေအနေတွေတင်းမာနေစေဖြစ်ပါတယ်ကျမမအေးအေးမှ VOA အတွက်သတင်းပေးပို့နေတာပါ
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်း season လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
် NCA ခေါ်အပြည့်အစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်10ဘွဲ့ကအာဏာသိမ်းစစ်ကောင်စီနဲ့နိုင်ငံရေးတွစ်ဆုံဆွေးနွေးတာတွေကိုလက်ရှိအခြေအနေမှာရပ်တန့်ချမယ်လို့ဆုံးဖြတ်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါNCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်10ဘွဲ့ရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSD အစည်းအဝေးကို2ရက်ကြာဆွေးနွေးပြီးတဲ့နောက်ဆုံးဖြတ်ခဲ့တာပါဒီလိုဆုံးဖြတ်ရတဲ့အဓိကအချက်ကိုမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရဲ့ဥက္ကဋ္ဌရဲဘော်တန်ကဲက Zoom ကနေတဆင့်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုပါတယ
် NCA လက်တွေ့အကောင့်ထဲဖော်ဖို့ဆိုတာဒီနေ့အချိန်နဲ့မဖြစ်နိုင်ပါဘူးဆိုလိုချင်တဲ့အဓိပ္ပာယ်က NCA ပြတ်ခန့်ချက်များမှာပါဝင်တဲ့ရန်ရားတွေစုဖွဲ့မှုတွေနိုင်ငံရေးအဖြေထုတ်မှုတွေမှာအင်ကရက်တွေဟာမပြည့်စုံတော့ပါဘူးအဲ့ဒီအတွက်ဒီရန်ရားတွေမရှိဘဲနဲ့တနည်းအားဖြင့်ပြောရင်နိုင်ငံရေးဆိုင်ရာဆုံးဖြတ်ချက်တွေကိုပြည့်ပြည့်ဝဝလုံဆောင်နိုင်တဲ့အခြေအနေမရှိတဲ့အတွက်နိုင်ငံရေးစင်းနေပွဲတွေကိုရပ်တန့်ထားတယ်ဆိုတဲ့သဘောထားဖြစ်ပါတယ်
NCA အရနိုင်ငံရေးဆွေးနွေးမယ်ဆိုရင်အစိုးရလွှတ်တော်တက်မတော်ဆိုတဲ့အစုအဖွဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုအစုအဖွဲ့နဲ့နိုင်ငံရေးပါတီများအစုအဖွဲ့ရှိရမှာဖြစ်ပြီးလောလောဆယ်မှာဒီအစုအဖွဲ့တွေအားလုံးမပါဝင်နိုင်တဲ့အနေအထားဖြစ်တာကြောင့်ရပ်ဆိုင်းထားတာဖြစ်ကြောင်းလည်းရှင်းလင်းပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့စီဝေးပြီးထုတ်ပြန်ချက်မှာတော့စစ်အာဏာရှင်နဲ့အနာသိန်းချင်းကိုစန့်ကျင်တဲ့ CDM လူထုလှုပ်ရှားမှုကိုထောက်ခံကြောင်းနဲ့ဖမ်းဆီးထားသူတွေကိုအ мян ဆုံးပြန်လွှတ်ပေးဖို့တောင်းဆိုကြောင်းပါရှိတယ်လို့ငင်းချန်းစွာဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နှင်းတာကိုစန့်ကျင်ကြောင်းနဲ့လက်ရှိနိုင်ငံရေးပြဿနာတွေဖြေရှင်းနိုင်ရေးအတွက်နိုင်ငံတကာအပါအဝင်ပြည်ရင်းပြည်ပအင်အားစုတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ဖော်ပြပါတယ်တိုင်းသားလက်နက်ကိုင်ဆယ်ဘွဲကထိပ်သီးခေါင်းဆောင်တွေနဲ့စုဖွဲ့ထားတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ဟာဖေဖော်ဝါရီလ2ရက်နေ့ကစစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်ကြောင်းထုတ်ပြန်ထားတာပါလက်ရှိရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေနဲ့စုဖွဲ့ထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH အပေါ်သဘောထားကိုတော့ရဲဘော်တန်ခဲကအခုလိုပြောပါတယ
်ဒီနောက်ဆက်တွဲဖြစ်ပေါ်လာတဲ့ကာလမှာတရားဝင်မှုဆိုင်ရာစင်ကော်ချက်တွေရှိပါဒီတရားဝင်မှုဆိုင်ရာစင်ကော်ချက်တွေမှာလူထုကတရားဝင်ရေကောက်ထားတဲ့လွှတ်တော်ကိုယ်စားလှယ်နဲ့ဖွဲ့စည်းထားတဲ့ CRPH လွှတ်တော်ကိုယ်စားလှယ်ကော်မတီဆိုတာဟာတရားဝင်မှုအတွက်တိုက်ပွဲဝင်ရတဲ့လုပ်ရတစ်ခုဖြစ်တယ်တရားဝင်မှုအတွက်စုစည်းထားတဲ့အစုအစည်းဖြစ်တဲ့အတွက်ဒါကိုကျွန်တော်တို့အတိအမှတ်ပြုဖို့လိုပါတယ်တန်ဖိုးထားဖို့လိုတယ်လို့ကျွန်တော်ယူဆပါတယ်
ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကဗိုလ်မှူးကြီးဆိုင်ငင်းကတော့ CRPH နဲ့ပတ်သက်လို့အခုလိုဖြေကြားပါတယ
်ကျွန်တော်တို့ကအခုလောလောဆယ်ပြောမယ်ဆိုရင်လေတချို့ကိစ္စတွေကနည်းနည်း sensitive ဖြစ်တယ်အနေထားအချိန်ကနည်းနည်းကျွန်တော်တို့ကအချိန်ပေးပြီးတော့ဟိုကြည့်ရတဲ့အနေထားကျွန်တော်ထင်တယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့နည်းနည်းတော့အချိန်ယူရလိမ့်မယ်လေနော်နောက်ပိုင်းကျရင်ချင်တာပဲပြက်ပြက်တတတော့တခုခုထွက်လာလိမ့်မယ်အနေထားရှိပါတယ်အဲ့လောက်ပဲကျွန်တော်ဖြေကြားလိုပါတယ်
ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH မှာလွှတ်တော်ကိုယ်စားလှယ်ပေါင်း300ကျော်ပါဝင်နေပြီး CRPH အဖွဲ့ဝင်တွေကိုဒီလ16ရက်နေ့ကဖမ်းဝရမ်းထုတ်ထားပါတယ်။တမရော်ကအာဏာသိမ်းပြီးနောက်ထုတ်ပြန်တဲ့ကြေညာချက်မှာတော့ငင်းချမ်းရေးနဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးကို NCA သဘောတူညီချက်တွေအတိုင်းတက်နိုင်သမျှဆောင်ရွက်သွားမှာဖြစ်ကြောင်းဖော်ပြထားတယ်လို့ NCA လက်မှတ်ထိုးတိုင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲကလည်းငင်းချမ်းရေးလုပ်ငန်းစဉ်ကို NCA လမ်းကြောင်းအတိုင်းရပ်တည်မှဖြစ်ကြောင်းထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတွင်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့တက်ကအာနာသိန်းအပြီးမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေကိုဒို့တန်ကဆက်လက်ပြီးစွာဖော်ထုတ်ထားပါရစေ။အာနာသိန်းပြီးမှာတော့ညနေတန်းကောင်လူဖမ်းပွဲတွေနဲ့တက်ကအာနာပိုရလောင်ဥပဒေပြင်ဆင်လာတာတွေလည်းရှိနေပါတယ်။ဒီဆောင်ပါမှာအဖန်စီခံရသူတွေရဲ့မိသားစုဝင်တွေဘလို့ကြုံတွေ့နေရတာလဲအပါအဝင်ဥပဒေပညာရှင်တွေကဥပဒေလမ်းကြောင်းအရအကြံပြုချက်တွေကိုလည်းနားထောင်ရမှာပါဒီဆောင်ပါကိုဒို့အတန်ဖွဲ့ကဆက်လက်တင်ဆက်ပေးသွားမှာပါ။တကယ
်ဒီမနက်ဒီမှာဒီမှာတဲ့ဆက်ကငါတော့ပါသူတို့ကဒီခံမလို့ရဲ့ပေါ့နော်ဒီငိုးနဲ့ကိုလာတယ်အဲ့ဒီရက်ွက်ထဲပေါ့နော်ဒီကားတုံးနေပါပါရဲ့ရှင်ကားတုံးနေပါတယ်သူကတော့စုပေါင်းအ7ရောက်တော့ပါပါတယ်ညူသားနေပြီပဲကျွန်တော်တို့ညနေသိနေပြီပဲပေါ့နော်ကျွန်တော်တို့အဲ့ဒါလည်းစီစီတီဗီရကော့မှာပြန်တွေ့ရပါအမောင်တောင်ခေါ်တဲ့ခါမှာအိမ်ထဲကိုတော့လူကြီးတော့9ရောက်လောက်ဝင်လာပါတယ်ပြင်မှာ6ရောက်လောက်ကျင်ပြီပေါ့နော်အိမ်ထဲကိုဝင်နေဆိုတဲ့အခါမျိုးမှာအညီမတို့အိမ်ရှင်ကညီမတို့မောင်လေးရှိရပါတော့မောင်လေးကနေပြီးတော့မာကီကတ်ရှိတယ်လည်းလူကြီးရဲ့ခါမှာအသူကပပနဲ့ချိန်ထားပါတယ်ပေါ့ချိန်ထားတယ်လို့ပြောတယ်အဲ့တော့ကလေးကသွားပြီးတော့ပပကိုသွားပြီးခေါ်နေတဲ့အချိန်မှာပဲ channel ကိုကြော်ပြီးဝင်လာတယ်ဒီတော့ channel ကတော့ဖြတ်ပြီးတော့ channel တွေဆက်ဝင်လာတယ်ရှင် CCTV report လည်းကာဝါပါတယ်ကာဝါတယ်ကာဝါတယ်အဲ့ဒါကဲကိုအိမ်ထဲကိုဝင်လာပြီးတဲ့အခါမှာလည်း CCTV ကြိုးတွေကိုတော့ဖြတ်သွားပါတယ
်တာနာတိန်တဲ့နေ့ကပရဟိတသမားစာရေးဆရာမဒေါ်တန်းမြောင်ကိုလာရောက်ထိန်းသိမ်းထားတဲ့ဖြစ်စဉ်တွေကိုမြင်းရှိသူမခန့်ဝီဤထက်ကပြန်ပြောပြနေတာပါဆရာမဒေါ်တန်းမြောင်ကရန်ကုန်မြို့တော်စီပင်တရားရေးကော်မတီဝင်တဦးလည်းဖြစ်ပါတယ်မိသားစုဝင်စီကိုလိုအပ်တဲ့ပစ္စည်းတွေမှာလိုက်တဲ့လေရေးစားတဲ့စားရောက်လာတာကလွယ်ရင်မိသားစုနဲ့လုံးဝအဆက်အသွယ်မရသေးပါဘူးပုံမှန်တောက်နေတဲ့ဆေးနှစ်ပတ်စာသာလာယူတော့ကထည့်ပေးလိုက်ရတဲ့အတွက်မိသားစုဝင်တွေကယောဂအခန့်ရှိနေတဲ့ဆရာမရဲ့ကျန်းမာရေးအတွက်စိတ်ပူပန်နေရပါတယ် ဒါကြောင့်ဘယ်မှာထိန်းသိမ်းထားရဲဆိုတာသိရဖို့စူးစမ်းနေပေမဲ့လာခေါ်သူရဲ့ယာတုဆက်သွယ်ရမယ့်ဖုန်းနံပါတ်နဲ့ဘယ်ဌာနကလဲဆိုတာမသိရတာကြောင့်အခက်အခဲဖြစ်နေစေပါ။သူမလိုပဲဘကသားများအဖွဲ့ချုပ်အမှုဆောင်ဟောင်းကိုမင်းသွေးတဲ့ကိုဖေဖော်ဝါရီလ၁ရက်နေ့မနက်အစောပိုင်းမှာမေးစရာရှိလို့လိုက်ခဲ့ဖို့ဆိုပြီးခေါ်သွားခဲ့ပါရဲ့။ကိုမင်းသွေးတဲ့ကိုဘယ်မှာထိန်းသိမ်းထားမှန်းသိရဖို့သူစနီမိုင်းရတနာနဲ့မိသားစုဝင်တွေက၃ချိန်လောက်စူးစမ်းကြည့်ခဲ့ပေမဲ့အကြောင်းမထူးသေးပါဘူး။မိုင်းရတနာက
သူကလာရည်တက်ကိုစုံနေလားဗောနော်သူစုံအပြားနဲ့ဆိုတော့ကျွန်တော်ရည်တက်ကိုသွားပြီးတော့ဟိုမိတာမျိုးလုပ်တယ်ဒါပေမဲ့ရည်တက်မှာလည်းသူတို့စီမှာခေါ်ထားတာမျိုးမရှိဘူးဗောနော်နှီးသက်တဲ့သူဗောနော်နှီးသက်တဲ့သူကိုကျွန်တော်တို့မေးကြည့်တဲ့အခါမှာဥမာကိုမြအေးကိုမြအေးကိုဖမ်းသွားဆိုတာကိုမြအေးကိုဖမ်းပြီးတော့မေးကြည့်တဲ့အခါမှာလည်းသူ့အိမ်ကအဲ့လိုမျိုးတုံးပြဆက်သွယ်လာမျိုးမရှိဘူးဗောနော်ကျွန်တော်တို့ဟိုနောက်ပိုင်းမှာလည်းကျွန်တော်တို့ကဘယ်လိုလိုက်လုပ်လိုက်ရမှန်းမသိဘူးရှင
်အဲ့ဒီလိုဥပဒေနဲ့မညီတဲ့ဖမ်းဆီးထိန်းသိမ်းတာတွေကိုအာဏာသိမ်းစစ်တပ်ဟာဖေဖော်ဝါရီလ၁ရက်နေ့ကတည်းကစတင်လှုပ်ဆောင်နေပြီးအစိုးရအဖွဲ့ဝင်တွေကိုတော့နေအိမ်အခြေချုပ်တွေထားရှိပါတယ်။တက်ကြွလှုပ်ရှားသူတွေရဲ့နေအိမ်ရှေ့တွေမှာလည်းစောက်ကြည့်မှုတွေပြုလုပ်နေပြီးနာမည်ကြီးတက်ကြွလှုပ်ရှားသူတွေတက်သည့်ပညာရှင်တွေကတော့ရှောင်ပုံးနေရပါတယ်။ဖန်စီထိန်းသိမ်းခံရသူအရေးအကျွတ်အတိအကျနဲ့ဘာကြောင့်ထိန်းသိမ်းလဲဆိုတာကိုတော့အာဏာသိမ်းတဲ့ဘက်ကထုတ်ပြန်ပေးခြင်းမရှိသေးပါဘူး။အခုလိုဖန်စီထိန်းသိမ်းတဲ့ပုံစံဟာနိုင်ငံရေးအရာပြန်ပေးဆွဲတဲ့ပုံစံဖြစ်နေပြီးနိုင်ငံတကာမှာဆိုရတဲ့လူအခွင့်ရေးချိုးဖောက်မှုအဖြစ်သတ်မှတ်တယ်လို့လူအခွင့်ရေးဆိုင်ရာအစိုးရမဟုတ်သောအဖွဲ့အစည်းတစ်ခုဖြစ်တဲ့ 45 Rights ရဲ့လူအခွင့်ရေးကျွမ်းကျင်သူကိုနစ်ကီဒိုင်မွန်ကသုံးသပ်ပါတယ်။သူက
ကျွန်တော်တို့ဒီမြန်မာပြည်မှာလူခွင့်ရေးအဖွဲ့ရှိတယ်။ကျွန်တော်တို့လူခွင့်ရေးအဖွဲ့နဲ့ချိတ်ဆက်ပြီးတော့လူခွင့်ရေးအဖွဲ့တွေကိုတရင်ပို့ပါ။ပြီးလို့ရှိရင် ICR ဒီကမ္ဘာချက်ချင်းဒီပေါ့နော်။ဟိုအဖွဲ့ရှိတယ်သူတို့ကိုတရင်ပို့ပါ။ပြီးလို့ရှိရင်အဓိကကတော့ဒီချက်မှာတရင်အချက်လက်ကအရေးကြီးတာပေါ့နော်။သူတို့မတရားဖန်ဆီးခေါ်ဆောင်သွားတယ်ဆိုတဲ့နေရာမှာကျွန်တော်တို့ကဒီတက်တည်အထောက်အားတွေယူဖို့လိုတယ်ပေါ့နော်။အော်ဟိုဟိုမြင့်မြင့်တက်တည်တွေကအရေးကြီးတယ်ပေါ့။ဘယ်သူတွေဟိုမှာဘယ်နှယောက်လာလဲ။သူတို့ဘယ်လိုခေါ်ဆောင်သွားလဲ။ပြီးလို့ရှိရင်ဘယ်နှယောက်ကြာနေအောင်ဆက်သွယ်မရလဲ။ဆက်သွယ်ရလားမရလား။ဆိုလိုချင်တာဒီကျွန်တော်တို့ဒီ documentation ပေါ့နော်။ဒီအချက်လက်မှတ်ဟိုအချက်လက်မှတ်တမ်းတွေကိုစူးစီးပြီးတော့ကျွန်တော်တို့ဟိုဟိုစူးစီးထားနိုင်တယ်ဆိုလို့ရှိရင်ဒါခုနကကျွလွန်တဲ့လူတွေကိုကျွန်တော်တို့တစ်ချိန်ကြာလို့ရှိရင်ပြန်ပြီးတော့အရေးယူလို့ရတယ်။ကုလသမဂ္ဂမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထောက်အပံ့စလဲရှိတယ်။သူ့ရဲ့ email ဖုန်းနံပါတ်တွေကျွန်တော်တို့ရှိတယ်နော်။အဲ့တော့အချက်လက်တွေကိုပို့ပေးလို့ရတယ်။အဲ့တော့သူတို့ကသူတို့ရှိကိုအချက်လက်တွေရောက်လာပြီဆိုလို့ရှိရင်ခုနကမိသားစုတွေဝင်နေတဲ့ကနေတရားကိုဖမ်းဆီးခေါ်ဆောင်သွားတာမျိုးရှိတယ်ဆိုလို့ရှိရင်သူကဒီစစ်အာဏာသိမ်းအဖွဲ့ကိုသူတို့မေးလို့ရတယ်ပေါ့နော်။ဒီလိုလူတွေဖြစ်နေတယ်။အဲ့တကယ်လို့သူတို့မှာဒီလိုအချက်လက်တွေခုနတက်တေတွေမရှိလို့ရှိရင်ကျွန်တော်တို့ကဒီဟိုပေါ့ဒီစစ်အာဏာသိမ်းအဖွဲ့ကိုပေါ့နော်ဟိုပြောဖို့ခက်တယ်
ပြည်သူကိုအကာအကွယ်ပေးရမယ့်အဖွဲ့အစည်းတွေကယုံကြည်လို့မရတော့ဘူးလို့သိရတဲ့အချိန်မှာဖန်စီထိန်းသိမ်းခံရသူတွေရဲ့မိသားစုဝင်တွေကတော့စိတ်ပြက်အာရုံပြီးလမ်းပြောက်တလို့ခံစားနေကြရတာပါ။ကိုနီကီတိုင်းမွန်ကတော့ထိန်းသိမ်းခံရတဲ့နင့်နာသူတွေကိုပြန်လွှတ်စေချင်ပါတယ်
။ဒီလူတွေကိုချက်ချင်းပြန်လွှတ်ပေးပြီးတော့သူတို့ရဲ့ဒီလူခွင့်ချုပ်ပေါက်မှုတွေကိုချက်ချင်းရပ်တန့်ဖို့လိုတယ်။အချုပ်ပေါက်ခံရတဲ့လူတွေကိုပြန်လည်ကူစားပေးဖို့လိုတယ်။ဟုတ်ကဲ့လေကုစားပေးဖို့ဆိုတဲ့နေရာမှာဒီလိုဖြစ်ရေးချက်ပေါက်မှုကျွလွန်တဲ့လူတွေကိုအရေးယူရမယ်။နောက်ထပ်ငွေကြေးရတော့၎င်းဒါမှမဟုတ်ရှင်တခြားနည်းလမ်းတော့၎င်းဒီကုစားမှုတွေပြန်လုပ်ပေးရမယ်။တို့နင်းနာဆုံဆုံတဲ့လူတွေကိုဝင်ချတောင်းပန်တာတွေခုနကဟိုပေါ့ပြန်လေကုစားမှုတွေကိုနိုင်ငံတကာဥပဒေအတိုင်းလုပ်ဖို့လိုတယ်ပေါ့နော်။တကယ်လို့နိုင်ငံတကာဥပဒေအတိုင်းမလုပ်ဆိုလို့ရှင်ကျွန်တော်တို့မြန်မာနိုင်ငံကဒီကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက်ကြောင့်တခြားနိုင်ငံတွေရဲ့အရေးယူမှုပိတ်ဆို့မှုတွေခုနပို့ပြီးတော့ဆိုးဝါးလာဖို့ပဲရှိတယ်
နိုင်ငံရေးကောင်းဆောင်တွေအစိုးရအရာရှိတွေအရက်ဘက်လူမှုအဖွဲ့အစည်းတွေကပါဝင်လှုပ်ဆောင်နေသူတွေနဲ့မီဒီယာသမားတွေကိုဆက်ဖမ်းဆီးနေတဲ့အပေါ်အလွန်အမင်းစိုးရိမ်ပူပန်မိတယ်လို့ကမ္ဘာကူလသမဂ္ဂအထွေထွေအတွင်းမှုချုပ်ကဖေဖော်ဝါရီလ14ရက်နေ့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်။လက်ရှိမှာတော့စစ်အာဏာရှင်တွေဟာပြည်သူတွေကိုဖိနှိပ်ချုပ်ချယ်ဖို့နဲ့ဖမ်းဆီးချုပ်နှောင်ခွင့်ရဖို့နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေနိုင်လွတ်လုံဥပဒေအပအဝင်ဥပဒေခုနှစ်ခုကိုပြင်ဆင်တာတွေလုပ်နေပါတယ်
။နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်
ရာနိုင်ငံသားတွေရဲ့အခွင့်အရေးဖြစ်တဲ့တရားရုံးခွင့်ပြုချက်မရှိဘဲဘသူကိုမှ24နိုင်ရင်ထက်ကျော်လွန်ပြီးချုံနောက်မထားရဘူးဆိုတာနဲ့ဘရန်နဲ့တက်တည်မပါဘဲဖန်စီတင်းတင်းခွင့်မရှိဘူးဆိုတဲ့ပုံမှန်တွေကိုရက်ဆိုင်လိုက်တာပါ။ဒီပြင်ဆင်လိုက်တဲ့ဥပဒေတွေဟာအာဏာရှင်ကပြည်သူတွေကိုဥပဒေအရဆိုပြီးထင်သလိုဖန်စီတင်းတင်းခွင့်ပေးနေပါတယ်။အာဏာသိမ်းအစိုးရကဥပဒေတွေကိုပြင်ဆင်နေပေမဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအပအဝင်တခြားတည်ဆဲဥပဒေတွေနဲ့ဖန်စီထင်းသိမ်းခံရသူတွေကိုအကာအကွယ်ပေးလို့ရသေးတယ်လို့
တရားလွှတ်တော်ရှိနေသောဇာလီအေးကအကြံပေးပါတယ်။သူမကအခုကာလမှာမတရားဖမ်းဆီးထိန်းသိမ်းခံရတဲ့အမှု20နီးပါးလောက်အတွက်ဥပဒေအကူအညီပေးရေးအဖွဲ့တွေနဲ့ချိတ်ဆက်ပေးခဲ့ပြီးဖြစ်ပါတယ်။
ဘုသူမဆိုဒီလိုမျိုးပေါ့နော်24နာရီဆိုကျော်ပြီးတော့မှဒီဟိုတရားစဲဆိုတင်ဖို့ချင်တယ်မရှိသေးဘူးဂျမန်လည်းမထုတ်ဘူးဂျမန်မှာထိန်းသိမ်းထားတယ်ဆိုတာလည်းမသိဘူးဘာကြောင့်ထိန်းသိမ်းထားတယ်ဆိုတာလည်းမသိဘူးဆိုရင်ကျမတို့အခုရာဇဝတ်ကျင်းတော်ဥပဒေပုံမှာအာရာဇဝတ်ကျင်းတော်ဥပဒေပုံမှာ၄ခုတစ်ပါပါတယ်အဲ့ဒါပါလဲဆိုတော့ကျမတို့တွေကဒီအာရှေ့တော်ပြင်ဆင်ချင်တော့ကဲတော့အာနာတက်ရောက်တဲ့အမိန့်ကိုနိုင်ငံတကြီးတို့မဟုတ်ပြည်နယ်တရားစွတ်တော်ကနေပြီးတော့မှအမိန့်ထုတ်ဆင်ပြီးလို့ရတယ်အဲ့ဒါပါလဲဆိုတော့အာလူတကူတယောက်ကသူ့ရဲ့စီရင်ပိုင်ခွင့်ရင်းညီမှာဖမ်းဆီးထိန်းသိမ်းချင်းခံရတယ်ဒါပေမဲ့အဲ့ဒါဖမ်းဆီးထိန်းသိမ်းချင်းခံရတာလည်းပတ်သက်ပြီးတော့မှကြောင်းကျိုးတစ်စုံတည်းကမသိရှိဘူးဆိုရင်ဒီကိစ္စနဲ့ပတ်သက်ပြီးတော့တင်သားသူကြီးကနေပြီးတော့မှရှေ့တော်ပြင်ဆင်တော်ကဲ့သို့အာဏာတက်ရောက်တဲ့အမိန့်ကိုသူတို့ထုတ်ဆင်လို့ရတယ်အဲ့ရှေ့တော်ပြင်ဆင်တော်ကဲ့သို့အမိန့်ဆိုတာဘာလို့ဆိုရင်ဒီအမှုတွေကမှထိန်းသိမ်းထားတယ်ပြောချင်တာဆွဆွဲခံရတဲ့ဒီကမှထိန်းသိမ်းထားတယ်ဆိုတာလည်းပတ်သက်ပြီးတော့ပြောလို့ရတယ်ဆိုတော့အဲ့ဒီဟာကျမတို့ကအခုချိန်ကပြည်သေးဖြစ်နေပဲပေါ့နော်မပြတ်သေးမပြစ်သေ
းမက်ခန့်ဝီချက်ကတော့မတရားဖန်ဆီးထိန်းသိမ်းခံလိုက်ရတဲ့သူ့အဖွဲ့အတွက်ဆက်တိုက်ပွဲဝင်နေစေပ
ါလက်ရှိထဲမှာပေါ်ပါဒီတခြားဒီကြီးသေးဥရင်နဲ့ဒီဆုံးနဲ့ဗာပြမှုမှာကျုံ့နာခြင်းမရှိဘူးအခုသူတို့လောက်သွားရဲ့လောက်ရတဲ့ဒီဟိုသူ့ခွေရေးတာမကပဲနဲ့ဒီတိုင်းဒီသူပြည်သားပေါ့နော်ဒီဒီဓာရီရဲ့အဝေးစီတင်ကိုအချိန်မီ6လနိုင်တယ်အဲနောက်ပြီးတော့ဟိုလိုရမလဲကျွန်တော်တို့ရဲ့လူတွေရဲ့အသက်တွေလုံခြုံမှုတွေစိတ်တွေဆိုတို့ရဲ့စက်ထဲမှာစက်သိမ်းတွေကိုပျောက်သွားနိုင်တဲ့အနေအထားမျိုးဆိုရဟာမျိုးကြီးပြတ်သွားတယ်နော်ဒီမတရားမှုကိုအများသားဆောင်ရွက်နေတဲ့တရားခံတွေကိုယ်တိုင်ကပြန်ပြီးတော့အုပ်ချုပ်တဲ့အတိုင်းပြီဆိုတာကိုကျွန်တော်တို့မှားနေတယ်လို့လုံးဝလက်မခံနိုင်ဘူးအဲ့တော့ကျွန်တော်တို့ဒီ internet ကိုမှားလို့စက်နိုင်ဆုံးသာပြီးတော့ကျွန်တော်တို့ဆောင်ရွက်ပါမယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင့်နေမယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒိုးအတန်အပတ်စဉ်အသံလွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
မင်္ဂလာပါခင်ဗျာမြမောင်ကြီးရဲ့စနေကန်းအစီအစဉ်ကနေကြိုဆိုလိုက်ပါရစေမြမောင်နိုင်ငံမှာဆရာနာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကတော့အချိန်ဟုန်မြင့်ဆက်လက်ဖြစ်ပေါ်နေဆဲဖြစ်ပါတယ်ဒီနေ့အပြင်မြမောင်ຫນွေဦး2021ဆိုပြီးညွှန်းဆိုပြောဆိုတဲ့အထိကိုမြမောင်ဒီမိုကရေစီရေလှုပ်ရှားမှုတွေဆရာနာဆန့်ကျင်လှုပ်ရှားမှုတွေကတော့အချိန်ဟုန်မြင့်ဖြစ်ပေါ်နေပါတယ်ဆိုတော့လက်ရှိဒီဆရာနာဆန့်ကျင်လှုပ်ရှားမှုအခြေအနေတွေနဲ့ပတ်သက်ပြီးတော့ဒီဘက်မြမောင်ကြီးရဲ့စနေကန်းအစီအစဉ်မှာဆွေးနွေးသွားကြမှာဖြစ်ပါတယ်ဆိုတော့ဒီလိုဆွေးနွေးမှုအတွက်ဖိတ်ခေါ်ထားတဲ့သူတို့ရှိပါတယ်ဖိတ်ခေါ်ထားတဲ့သူတို့ကတော့ဒီနိုင်ငံရေးအတွက်ကြောက်လှုပ်ရှားသူတို့ဖြစ်ပြီးတော့လက်ရှိဒီဆရာနာဆန့်ကျင်ရဲ့ debate လှုပ်ရှားမှုတွေမှာသူတွေ debate comedy ရဲ့ comedy ဝင်တို့ဖြစ်ပါဝင်တဲ့ကိုလင်းထန်တာဖြစ်ပါတယ်နောက်တစ်ဦးကတော့ကျွန်တော်တို့ဒီနိုင်ငံရေးလေလာတုံသက်သူတို့လည်းဖြစ်တဲ့သူတွေတို့ဦးလည်းဖြစ်တဲ့ဒေါက်တာဆန်းကြည်ရှင်ဆိုဖြစ်ပါတယ်ဆိုတော့အားလုံးပဲမင်္ဂလာပါခင်ဗျာဆိုတော့ကျွန်တော်တို့ဒီလက်ရှိဟုတ်ကဲ့ပါမင်္ဂလာပါဆိုတော့ကျွန်တော်လက်ရှိအချိန်မှာတော့ကျွန်တော်တို့ဒီဆရာနာသိမှုဆန့်ကျင်လှုပ်ရှားမှုတွေကတော့တော်တော်လေးကိုအရှင်ဟုံးမြင့်ဖြစ်နေရတယ်တွေ့ရပါလှုပ်ရှားမှုတွေတော်တော်လေးကိုတွေ့နေရပါတယ်ဆိုတော့ရင်းစုံတော့ကျွန်တော်ကိုလင်းထက်နိုင်ကိုစပြီးတော့မှဆွေးနွေးဖို့လည်းမေးချင်ပါတယ်ဆိုတော့ကိုလင်းထက်နိုင်ကလက်ရှိအချိန်မှာတည်းဒီထွေထွေတပိတ်ကော်မတီရဲ့ကော်မတီမှာပါဝင်နေသူတူလည်းဖြစ်တဲ့လက်ရှိလမ်းဘော်ကလူလူလှုပ်ရှားမှုတွေမှာပါဝင်ဆောင်ရွက်နေသူတူလည်းဖြစ်တဲ့အခါကျတော့လက်ရှိဒီလမ်းဘော်ကလူလူလှုပ်ရှားမှုတွေကဒီကျွန်တော်တို့ဒီမိုကရေစီရေးနောက်တစ်ပါးဒီဆီယနာရှင်စန့်ကျင်ရေးအတွက်ဘယ်လောက်ထိကြိုးတရားမှုတွေရှိနေပြီဆီယနာရှင်တွေပေါ်မှာဘယ်လောက်ထိချိန်နေကြိုက်ခတ်မှုတွေရှိနေပြီလဲဒါဒီပေါ်မှာကိုလင်းထက်နိုင်ညွှန်လင်းထားတဲ့အခြေအနေလေးတစ်ချက်အရင်ဆွေးနွေးပြပါဦးခင်ဗျာ
ဟောအဓိကအာကျွန်တော်တို့ပြောချင်တာကဒီလူလူလှောင်မှုပေါ့နော်လူလူလှောင်မှုဆိုတဲ့နေရာမှာပုံသဏ္ဍာန်အမျိုးမျိုးရှိပါတယ်ဟိုထင်တာမြင်တာရှိတဲ့လမ်းပေါ်ထွက်တဲ့လှောင်မှုတွေရှိမယ်ဒါပေမဲ့တချို့ကတော့ထင်တာမြင်တာမရှိဘူးဒါပေမဲ့ဒီဆိုတော့ CDM လိုမျိုးပေါ့နော်ဒီအာနာရှင်ဟိုလှုပ်အုပ်ချုပ်ရန်နေရာ လှူရှားလို့မရအောင်အသက်မဝင်အောင်ဟိုလှူရှားတဲ့ပုံစံတွေရှိခဲ့နောက်တစ်ခုဆွမ်းနာပြောလို့ဟိုမိမိအိမ်ကနေမိမိပါဝင်နိုင်တဲ့ပုံစံတွေနဲ့လှူရှားတဲ့ပုံစံတွေရှိတယ်ဥပမာပြောရဟိုညရှင်းနိုင်တဲ့တမုန်းတီးတာပြောဒါဒီအလုံးကဒါလူတုရဲ့စစ်အာဏာစနစ်ဆန့်ကျင်ရေးနည်းလမ်းတွေဖြစ်ပါတယ်ဒါပထမတစ်ချက်ပေါ့နော်အဲ့တော့အဲ့ဒီလှူရှားမှုတွေအသေးသေးမှာဟိုသူ့အနေနဲ့သူတန်ဖို့ရှိရဲ့ဗျဘာလို့လဲဆိုတော့စစ်အာဏာရှင်ကကြောက်တယ်စစ်အာဏာရှင်စနစ်ကကြောက်တယ်ဆိုတော့အခုအာဏာသိမ်းတဲ့မင်းအောင်လှိုင်မှမဟုတ်ဘူးရှေ့ဆက်ဆက်သူတို့ရဲ့မင်းအောင်လှိုင်ရဲ့ဆရာသမားတွေဖြစ်တဲ့လူတွေကိုယ်တိုင်ကဆိုဒီလူလူလှူရှားမှုလုပ်ပြီဆိုရင်ကြောက်တယ်ဟိုကျွန်တော်2000ကုန်ဖြတ်တန်းမှုအတွေ့အကြုံအားဆိုဒီ white campaign ပေါ့နော်ဒီအဖြူရောင်ဝတ်တဲ့ campaign ဆိုရင်တော့မအဲ့လိုအဖြူရောင်ဝတ်တဲ့ဟိုဒီစစ်အာဏာရှင်လက်ကင်လို့တွေကဟိုလိုက်ကြည့်ရတဲ့နေထားမျိုးတော့ဘလို့ပဲသူတို့ကိုဆန့်ကျင်ဆန့်ကျင်သူတို့ကကြောက်တယ်။ဘာကြောင့်လဲဆိုတော့သူတို့ကတစ်ကသူတို့ကိုယ်တိုင်ကတရားမဲ့မှုပဲ။သူတို့ကတရားမဲ့တယ်။ကျင့်ဝတ်တိတ်ခါမရှိဘူး။အဲ့တော့သူတို့ကဘာပဲဖြစ်ဖြစ်အနေနဲ့ချောင်းလန့်နေရတယ်ဖြစ်တယ်။ဒါဒါအရေးကြီးတဲ့အချက်ပေါ့နော်။အဲ့တော့အခုကျွန်တော်လမ်းမော်လှူရှားမှုတွေကိုပြောကြည့်အောင်ပေါ့နော်။လမ်းမော်လှူရှားမှုတွေဆိုရင်ဒါစစ်အာဏာသိမ်းပြီးနောက်ပိုင်းမှာတောက်လျှောက်ဒီနေ့တစ်ချိန်ထိတော့ထင်တယ်နောက်လည်းဟိုအောင်မြင်မှုမရမချင်းလေကျွန်တော်လူလှူရှားမှုဖြစ်တဲ့လမ်းမော်လှူရှားမှုတော့လမ်းမော်ထွက်ပြီးတော့လူလူတွေတိုက်ပွဲဝင်တောင်းဆိုနေတဲ့ဆရာကြီးပြုတ်ကြရေးကိစ္စကဖြစ်နေဦးမှာပဲအဲ့လိုဖြစ်နေဖြစ်နေနေ့စဉ်နဲ့အမျှဆရာကြီးကကြောက်ပါတယ်ဘာလို့လဲဆိုတော့သူတို့ကဒီလိုမျိုးလှူရှားမှုတွေကိုကဘာကမြင်မှာကိုကြောက်တယ်လူလူအချင်းချင်းကူးဆက်သွားမှာကိုကြောက်တယ်သူတို့ဘာလို့အောင်လဲဆိုတော့လမ်းမော်ထွက်တဲ့လှူရှားမှုကအမတန်အရေးကြီးတယ်ဘာဘယ်နေရာမှာအရေးကြီးတယ်ဆိုတော့အကျမ်းမဖတ်လှူရှားမှုအကြမ်းမဖက်တဲ့လှုပ်ရှားမှုမှာလမ်းမထွက်တဲ့လှုပ်ရှားမှုမှာအရေးကြီးဆုံးအဆင့်။ဘာလို့ကျွန်တော်တို့အခုကဟိုနေပညာခေနေပညာခေဖြစ်တဲ့ဆိုကျွန်တော်တို့တည့်ရထွက်ထွက်တမနဲ့ထွက်ထွက်ဒီလူလူအင်အားကိုပြလိုက်ခြင်းအပြင်တော့ကျွန်တော်တို့နေပညာကြောင့်ကမ္ဘာနိုင်ငံအဖွဲ့ကလူလူကချက်ချင်းမြင်နေချက်ချင်းတွေ့နောက်ဆုံးများကုံကုံပြောရင်ဟိုစစ်ဟိုရဲကားပေါ့နော်ရဲတပ်ဝင်ကနေကားတွေကနေပြောလေးဝနဲ့ခိုးပစ်တာတော့မှဟိုကမ္ဘာချက်ချင်းတွေ့ဒါတယ်လေးဝင်နေခိုးပြတာအဲ့ဒါဘာလို့ကျွန်တော်တို့ကဒီခက်မှာ ID ရဲ့အာသာချက်တော့အဲ့ဒါနေဘာလို့ဖြစ်စီလဲဆိုတော့ကမ္ဘာအတိုင်းဝိုင်းကမ္ဘာလူတူကြီးဒီမိုကရေစီလိုလာတဲ့ကမ္ဘာလူတူကြီးနောက်ပြီးကမ္ဘာကနေအခြေပြုဖွဲ့စည်းထားတဲ့ဟိုအင်အားစုတွေအဖွဲ့အစည်းတွေရဲ့ဝန်ရံထောက်ခံမှုကျွန်တော်တို့ရရှိတာဖြစ်ပါတယ်တော့အဲ့တော့ကျွန်တော်တို့ကဘာလဲဆိုတော့စစ်အာဏာရှင်စနစ်ကိုငါတို့နိုင်ငံကပြည်သူတွေကကျွန်တော်တို့နိုင်ငံကပြည်သူတွေကလက်မခံဘူးစန့်ကျင်ကန့်ကွက်နေတယ်ဆိုတော့တည်င်းစကားပြီးတော့အကူအညီတောင်းဆိုမှုဝိုင်းရံမှုအင်အားတောင်းဆိုမှုတွေကိုအချိန်နဲ့အမျှအမြန်ဆုံးရောက်ရှိနေတာဖြစ်ပါတယ်။ဟု
တ်ကဲ့
ဟုတ်ကဲ့ဒါကြောင့်မို့လို့ကျွန်တော်တို့ရဲ့ဟုတ်ကဲ့လှူရှားမှုကဟိုလမ်းမထွက်လှူရှားမှုကရပ်တန့်လို့မရပါဘူး။ဟိုအောင်မြင်မှုပန်းနိုင်မှာလေဒီလမ်းမထွက်လှူရှားမှုကနေပြီးတော့အရှားယူနိုင်မှာဖြစ်ပါတယ်။
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါခွန်နေနှစ်နိုင်ဆိုတော့ခွန်နေနှစ်နိုင်ဆွေးနွေးသွားတဲ့အထက်မှာတော့ကျွန်တော်လမ်းပေါ်ထွက်လှုပ်ရှားမှုတွေကတော့အစဉ်ဒီဆေးရနာရှင်မပြုတ်မချခြင်းဆက်လက်လှုပ်ဆောင်နေဖို့လိုအပ်တယ်ဆိုတော့ဟာလဲဆွေးနွေးတဲ့အထက်မှာပါဝင်ပါတယ်ဆိုတော့ဒေါက်တာဆိုင်းကြည်တင်ဆိုးကိုကျွန်တော်မေးချင်တာကဒီလက်ရှိကျွန်တော်တို့ဒီဒူတူကြားထဲမှာနည်းနည်းလေးပို့ပြီးတော့မှစိတ်ဝင်စားမှုလေးပို့မြင့်တက်တယ်ပို့ပြီးဖြူပြီးတော့တိုက်တွန်းနေကြတဲ့ကိစ္စကဒီ CDM ကိုခေါ်တဲ့ဒီဝန်ထမ်းတွေရဲ့ဒီအကြမ်းမဖက်အနာပြစ်ဆိုင်လှုပ်ရှားမှုပေါ့ဆိုတော့ဒီလို CDM လှုပ်ရှားမှုကရောကျွန်တော်လက်ရှိဒီအနာသိန်းစစ်ကောင်စီရဲ့အခန်းကဏ္ဍကိုဘယ်လိုမျိုးရိုက်ခတ်မှုတွေကြိုးတက်ရမှုတွေရှိနေတယ်ပေါ့ဆိုတော့ဒီတက်ပို့ပြီးတော့ပေါ့ဒီ CDM ပြင်ပေါ့ဒီလိုဒီဆက်ရနိုင်စိုက်နေလှုပ်ရှားမှုတွေမှာပို့ပြီးကြိုးတက်ရမှုရှိနိုင်မဲ့လှုပ်ဆောင်မှုတွေကဘာတွေရှိနိုင်အောင်လဲဒါလည်းဒေါက်တာဆိုင်းကြည်တင်ဆိုဆွေးနွေးပြပါအောင်ခင်ဗျာ
ကျွန်တော်ကကိုလင်းထက်နိုင်ပြောသွားတဲ့ဟာမှာတွေ့ရနေမယ်ဟိုကျွန်တော်တို့အဲ့လူလူလှောက်ရှားမှုပေါ့လူလူလှောက်ရှားမှုကြောင့်မလို့စစ်အာဏာရှင်အကြက်တဲဖြစ်နေရဆိုရဟာဟုတ်ပါရဲ့နောက်တစ်ခုကကျွန်တော်တို့အဲ့ CDM လို့ပြောတဲ့အချိန်မှာတကယ်ဆိုရင် CDM ရဲ့တကယ်ဟိုပါပေါ့အတိတ်ပဲဖွင့်ဆိုချက်ကကျွန်တော်လူလူလှောက်ရှားမှုအကုန်လုံးပါတဲ့ဟာကို civil disobedience ဆိုခေါ်တာပေါ့နော် civil လို့ပြောလိုက်ရင်ကျွန်တော်တို့ကအကြမ်းမဖက်ဘူးကျွန်တော်တို့တကယ်နိုင်ငံကြီးသားပြည်သားတဲ့we were or with the data lexicon เนี่ยကျွန်တော်တို့อ่ะ a main piece and chains ဆိုတဲ့အတိတ်ပဲရတယ်အဲ့ဒီဟာမှာကျွန်တော်တို့လူလူလှောက်ရှားမှုပါတယ်ဟို data တွေတည်းရဲ့ဟာပါတယ်ကျွန်တော်တို့ Facebook ကနေကိုယ့်ရဲ့ဟိုစန့်ကျင်မှုတွေကိုပေါ်ဆောင်တာပုံစံနည်းစုံနည်းမျိုးစုံပါတယ်ပေါ့เนาะအဲ့ဒီမှာအခုကျွန်တော်မြန်မာနိုင်ငံမှာအခုမြင်ရတဲ့ဥစ္စာကကျွန်တော်တို့အစိုးရဝန်ထမ်းတွေကဒီ civil disobedience movement တွေမှာပါဝင်လာတာအဲ့ဒါကကျွန်တော်တို့အရေးကြီးတယ်အရေးကြီးရတဲ့အကြောင်းကအဓိကကျွန်တော်တို့ကြည့်မယ်ဆိုရင်ဒီလိုမျိုးအာဏာသိမ်းလိုက်တဲ့အစိုးရက စစ်တပ်ကနော်အာဏာရှင်ကသူ့ရဲ့တရားဝင်မှုကိုအရင်ဆုံးတိဆောက်ပါတယ်။အဲ့တော့သူ့ရဲ့တရားဝင်မှုတိဆောက်ဖို့ဆိုရင်သူ့ကိုလူတွေထောက်ခံနေတယ်ဆိုတော့အင်အားကိုပြန်ယူပါတယ်။သူ့ကိုထောက်ခံတဲ့လူတွေရှိပါတယ်ဆိုတော့အင်အားကိုယူပါတယ်။အဲ့လိုယူတဲ့အချိန်မှာအဲ့လိုမျိုးရဖို့ကြိုးစားနေတဲ့အချိန်မှာကိုလင်းထနိုင်လို့အုပ်စုကြီးကအခုနေတိုင်းလမ်းပေါ်ထွက်တယ်ဆန့်ကျင်နေတယ်နှီးမျိုးစုံနဲ့ဆန့်ကျင်နေကြတယ်ဆိုတဲ့ဟာမှာသူ့ရဲ့အာဏာတိဆောက်မှုတရားဝင်မှုတိဆောက်မှုကိုကျွန်တော်တို့ကဖြိုခွဲနေတဲ့သဘောဖြစ်တယ်လို့မျိုးအဲ့ဒါနဲ့တစ်ချိန်တည်းမှာအဲ့အာဏာရှင်အခုအာဏာသိမ်းအစိုးရနေပြီးတော့သူ့ရဲ့အလုပ်နိုင်ငံရေးအလုပ်တွေရန်တရားတွေလေဖို့အတွက်သူပြန်စူးစမ်းရတယ်။ဘာလို့လဲဆိုတော့ဒီဟာဟိုရှိနေပြီးသားအစိုးရအဖွဲ့အစည်းကိုကျွန်တော်တို့ဖယ်ထုတ်ပြီးအစ်စ်တွင်းတဲ့အချိန်မှာသူ့ရဲ့ရန်တရားတွေမှာဆက်ပြီးလည်နေဖို့အလုပ်ဆက်ဖြစ်နေဖို့ဆိုတဲ့ဟာတာဝန်နှစ်ခုဖြစ်သွားတယ်။အဲ့တော့ကြည့်လိုက်ရင်အာဏာသိမ်းပြီဆိုနှစ်ခုရှိသွားတယ်။ကျွန်တော်တို့တရားဝင်မှုတိဆောက်ဖို့အတွက်လူထုထောက်ခံမှုကိုလိုတယ်လို့မျိုးသူ့ရဲ့အာဏာတိဆောက်ဖို့အတွက်လှှရှားလေပတ်ရမယ့်ရန်တရားကြီးကိုကျွန်တော်ထိန်းချောင်းမှုဆိုတဲ့အလုပ်နှစ်ခုတာဝန်ရှိသွားတယ်။ကျွန်တော်အခုကကျွန်တော်လမ်းပေါ်ထွက်ပြီးတော့ဆန့်ကျင်ပြီးတဲ့လူတွေရှိလာကြလို့သူ့ရဲ့အာဏာရန်တရားကြီးတိဆောက်ဖို့အတွက်ကျွန်တော်တို့အစိုးရရန်တရားကြီးရဲ့မှာပါဝင်ပတ်သက်နေတဲ့လူတွေကကိုယ့်ရဲ့တက်ဆိုင်ရာနေရာအတိတ်တရားနေကျွန်တော်တို့အစိုးရကိုအာဏာကိုဖီဆန်နေအမိန်ဖီဆန်နေဒီအစိုးရကိုအတိမတ်မပြုတ်ဘူးဆိုတဲ့ပုံစံနဲ့လှုပ်ကြတဲ့ဟာအဲ့ဒါအရန်ထိရောက်တယ်ဒါပေမဲ့ကျင်းတည်တာတော့ကျွန်တော်တို့မမျှော်မှန်းထားတဲ့ပုံစံနှီးမျိုးစုံနဲ့သူတို့ဖြိုခွဲဖို့အစီအစဉ်ရှိနေတယ်သူတို့ရဲ့ရည်ရည်ချက်ခိုင်ခိုင်မာမာရှိနေတယ်။ဘယ်အချိန်မှာဘာလုပ်မလဲဆိုရဲအစီအစဉ်တကြားရှိနေတယ်ဆိုရဲဟာကိုကျွန်တော်တို့နားလည်ဖို့ဒီ civil disobedience လောက်ကြတဲ့အချိန်မှာဟုတ်တယ်ကျွန်တော်တို့အာခံတာတော့အာခံကြတယ်။ဒါပေမဲ့အာခံပြီးသွားရင်ငါတို့ဘာလုပ်မလဲဆိုရဲ political direction ထွက်လာဖို့လို့အဲ့လမ်းကြောင်းပြနိုင်ဖို့ကျွန်တော်တို့စုစည်းပြီးတော့ကျွန်တော်တို့ဒီစန့်ကျင်နေတဲ့လူတွေအားလုံးကနေပြီးတော့လက်ခံနိုင်တဲ့လမ်းကြောင်းတစ်ခုမှရောက်လာဖို့အတွက်အရင်အရေးကြီး
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ကိုလင်းထတိုင်ကိုမေးချင်တာကတော့လက်ရှိကျွန်တော်တို့လက်ရှိအခြေအနေမှာကျွန်တော်တို့ဒီလမ်းပေါ်လူလူလှုပ်ရှားမှုတွေမှာကျွန်တော်တို့ဒီနာမည်ကျော်ဒီတရုတ်ဆောင်နေတော့ဒီဆိုတော်တွေလည်းပါဝင်လာတာတွေ့ရတယ်ပေါ့အဲ့တော့ကျွန်တော်တို့ဒီနိုင်ငံရေးဒီလှုပ်ရှားတက်ကြွလှုပ်ရှားတဲ့သူတွေလည်းဥဆောင်ဝင်လို့နေကြတာရှိပါတယ်ဆိုတော့ဒီတိုင်းဆိုတော့ကျွန်တော်ဒီလိုလူတွေကိုပြစ်မှတ်ထားပြီးအရေးယူဖို့လှုပ်ဆောင်လာတဲ့အခြေအနေတွေလည်းကျွန်တော်တို့တွေ့ရပါတယ်ဆိုတော့ဒီလိုပြစ်မှတ်ထားအရေးယူလှုပ်ဆောင်မှုတွေကဒီလမ်းပေါ်တွေလှုပ်ရှားမှုပေါ်မှာဘယ်လောက်ထိကြိုးစားရမှုရှိနိုင်မလဲဒါတွေကိုဘယ်လောက်ထိကြံ့ကြံ့ခိုင်လှုပ်ဆောင်
ပါဘူးလိုအပ်မယ်ဒါလေးကိုလည်းထပ်ထိုင်ဆွေးနွေးပြပါဦးခင်ဗျာပထမဆုံးကျွန်တော်ပြောချင်တာကကျွန်တော်အတွေ့အကြုံနဲ့တစ်ချက်တော့ကျွန်တော်ရှင်ပြောချင်တာပေါ့နော်ကျွန်တော်ကဒါ2000ရွှေအောင်လှူရှာမှုမှာကျွန်တော်19နှစ်ပါပေါ့နော်အဲ့ချိန်မှာကျွန်တော်ဒီရွှေအောင်လှူရှာမှုမှာဗကသမားအဖွဲ့ချုပ်ဦးဆောင်သူတယောက်အနေနဲ့ကျွန်တော်ပါခဲ့အဲ့တော့အဲ့တုန်းကအချိန်ကြီးပါလဲဆိုတော့ကျွန်တော်တို့ကမှောင်လုံးဝအမှောင်ထဲမှာကျွန်တော်ရှိအဲ့မှာကျွန်တော်တို့ဟိုတန်ဃာတွေနဲ့ဒီလောင်းသာဒီဈေးလုံးကိစ္စကနေစပြီးတော့ဟိုလှုပ်ရှားမှုတွေလုပ်တယ်လုပ်နေတဲ့ကျွန်တော်တို့ဆောင်းတော့ဒီမိုကရေစီရရှိရေးဆိုတော့မျိုးဖြစ်လာအောင်တွန်းတင်ကြတာပေါ့နော်အဲ့တော့လူလူပါဝင်လာတဲ့အခါမှာကျွန်တော်ဒီမိုကရေစီရရှိရေးလုပ်တယ်တကယ်တမ်းပြောရင်ဒီမိုကရေစီဆိုတော့ဘာမှန်းကိုမသိတဲ့လူဖွဲ့စည်းတစ်ခုဒီမိုကရေစီရရှိရေးပြောရတဲ့အခါနဲ့အခုအခြေအနေကိုပြန်ကြည့်ရင်ဆောင်းတော့ဒီမိုကရေစီအပြည့်မဟုတ်နေအောင်မှာဟိုတစိမ့်တစ်ပိုင်းဆိုရင်တော့လူလူကဒီမိုကရေစီရဲ့အရာတော်ကိုသိပါတယ်။အဲ့ဒီအချိန်မှာတော့လင်းအနေငယ်လင်းနေတာကိုပြန်ပိတ်ခံလိုက်ရတဲ့အခြေအနေပေါ့။ဒါတာလက်ရှိဟိုမတူပွဲပြတဲ့အခြေအနေပေါ့။လမ်းမော်လှူရှာမှုဆိုရင်တော့မှာကျွန်တော်တို့နောက်ပြီး2000အခြေအနေကိုပြန်ကြည့်ရင်2000မှာကျွန်တော်တို့ကရန်ကုန်မြို့ရှိမယ်။တခြားသောမြို့ကြီးတို့ရှိမယ်။ဟိုပြီးတော့အဲ့ဒါတော့မှာကျွန်တော်တို့မသိအောင်ဟိုကျွန်တော်တို့ရန်ကုန်မှာနေတိုင်းထွက်တယ်။ဒါပေမဲ့ကျွန်တော်တို့ထွက်နေတဲ့အချိန်တွေမှာဘယ်နေရာမှာဆက်အနာရှင်ကိုစန့်ကျင်နေဆိုတော့ကျွန်တော်တို့မသိအောင်တော့မော်တီဗေးရှင်းမရအောင်ဒါတာတစ်ပိုင်းပြီးတော့ရန်ကုန်မှာဆိုလဲအားလုံးသိတယ်ရွှေဘုံပြားသွားမယ်ပြီးစုတွေအဲ့တော့တကယ်ဖြိုခွဲလိုက်တဲ့နေရာမှာလဲဆွမ်းတော့ပြောလို့ main spot ကိုဖြိုခွဲလိုက်တော့ပြုတ်ခွဲသွားတယ်ပေါ့ဗျာအဲ့တော့မှကျွန်တော်တို့ဟိုတိန်းချောင်းလေးနဲ့ဆက်ပြီးလုပ်ခါတာရှိတာပေါ့ဟိုအခုအချိန်ကြီးအဲ့ဒါနဲ့ကွဲပြားခြားနားနေတယ်ဆိုတော့ကျွန်တော်တို့ရဲ့စုံရက်ဆိုတာကြီးဗဟိုချက်မရှိဘူးတလက်ရှိဖြစ်တည်မှုအပိုင်းအဲ့တော့ဗဟိုချက်လှုပ်ရှားမှုကရန်ကုန်မှာလည်းဘူဟုချက်မရှိဘူး။တော်မြင်းမီကိုတော့ဟဲတန်းကိုတော့ပြီးဖြိုခွဲမလား။ဟိုစုလီကိုဖြိုခွဲမလား။ပြဿနာမရှိဘူးလေ။မနေ့၈နာရီ၉နာရီဆိုတာနဲ့ဟိုမြင်းမီတက်ဆိုင်ရာရက်ကွက်တိုင်းမှာဟိုဆန္ဒထုတ်ပေါ်မှုတွေဖြစ်နေ။ညနေဆိုတာနဲ့လမ်းထိပ်တိုင်းညထိပ်တိုင်းရက်ကွက်တိုင်းမှာဖြစ်နေ။ဒါကြီးကကွဲပြားခြားနာတယ်။အဲ့တော့ဘူဟုချက်မရှိဘူး။အဲ့တော့လူလှုပ်ရှားမှုရဲ့အပိုင်း။အဲ့တော့နောက်တစ်ချက်ကကျွန်တော်တို့ဘသူဦးဆောင်နေတာလဲဆိုတဲ့ဘူဟုချက်ကျွန်တော်တို့လူလူအားလုံးထောက်ခံတဲ့ဒေါ်အောင်ဆန်းစုကြည်ဟိုလူလူအားလုံးရဲ့ခေါင်းဆောင်လူလူခေါင်းဆောင်ဖြစ်တဲ့ဒေါ်သန်းကြီးကအကွာထင်းထင်းခံတာ တော့ခေါင်းဆောင်မှုမရှိဘူးလို့ဟိုအာဏာရှင်ဘက်ကယူဆရင်တော့ယူဆလို့ရတာပေါ့ဒါပေမဲ့အခုဘာဖြစ်လဲဒေါ်လန်သူကြီးကိုဖမ်းဆီးထိန်းသိမ်းတာအောင်မှာတော့နိုင်ငံတော်ရဲ့သမ္မတတရားဝင်သမ္မတကိုဖမ်းဆီးထိန်းသိမ်းအောင်မှာလူလူလှုပ်ရှားမှုဟာနှီးမျိုးစုံပုံစံမျိုးစုံနဲ့ဖြစ်နေအဲ့တော့ဘိုးချမ်းမရှိဘူးကျွန်တော်တို့အားလုံးကနေရာတိုင်းတစ်ပြိုင်တည်းကနေပြီးတော့ဆောနာမိမိရဲ့နှော်နေချက်အနာဂတ်တွေဖြစ်တဲ့အလင်းရောင်တွေကိုပိတ်ကလိုက်တဲ့အခါမှာမျိုးဆက်အားလုံးပါသွားတယ်လို့ဆက်အားလုံးကဒီကျွန်တော်တို့ရရှိနေတဲ့အလင်းရောင်ကျွန်တော်တို့ရရှိနေတဲ့အနာဂတ်ညွန်ကြီးချက်တွေကိုပြန်တောင်းဆိုတဲ့လှုပ်ရှားမှုဖြစ်နေတယ်ဟုတ်လူတို့လှုပ်ရှားမှုကိုဒီစစ်အာဏာရှင်အနေနဲ့နီးလန်းဟောင်းနဲ့ဖြိုခွဲလို့တော့မရဘူးသူတို့အနေနဲ့စဉ်းစားဟိုကျွန်တော်တို့ဘက်ကစဉ်းစားတာတော့ဆောနာပြောလဲထင်ပေါ်ကြောက်ကြသူတွေကိုတရားဆွဲတယ်ပြိစားမရှိဘူးဟိုတရားဆွဲတယ်ဆိုလို့ဟိုလူတွေရက်ရက်သွားလာဆိုတော့မရက်ပါဘူးဆောနာပြောလို့ဟိုဟိုဒေါ်လန်းသူကြီးကိုလူလူကောင်းဆောင်ဒေါ်လန်းကြီးကိုဖမ်းထားတယ်ဖြစ်တာပဲနောက်ဟိုကိုကိုမင်းကိုနိုင်တို့လည်းဒါအရေးယူမယ်ဟိုဝရန်တီကြီးညာတယ်ဒါပေမဲ့လူလူရဲ့ထွက်နေတယ်ဒါဟိုတိဖို့လိုတယ်ဒါပကတိအခြေအနေပဲလူတို့ရဲ့စိတ်ဆန္ဒလူတို့ရဲ့နှုံတင်းချက်ကဒါပဲအဲ့တော့ဟိုအနာရှင်ကဟိုနီလန်ဟောင်းပေါ့နော်အကျန်းဖတ်မယ်ဟိုခေါင်းတွေဟိုတော့ဖမ်းလိုက်ရင်တော့ဖြင့်ဟိုအင်အားတွေကျွေသွားမယ်သူတို့တော့တက်ကန်သွားမယ်ဆိုတာမျိုးနဲ့ဟိုရှင်းလင်းရင်ဒါအဖြစ်မဖြစ်ဘူးသေးကြတယ်ဒီတခက်ကမတူတော့ဘူးဗျနောက်ဘာနောက်တဲ့တစ်ခုပေါ့နော်ဟိုဒီကဟိုအားလုံးကိုကျွန်တော်မျှဝေချင်တာကကျွန်တော်တို့2000မှာကိုယ်တိုင်ဖြတ်တန်းခဲ့တဲ့အနေနဲ့2000စက်တင်ဘာ25ရက်နေ့မှာစစ်တပ်က144ထုတ်တယ်26ရက်နေ့မှာစစ်တပ်ကစပစ်တယ်26 20 28 29မှာကျွန်တော်တို့လုံဆောင်မရက်သွားတယ်ကျွန်တော်စက်မလုံနိုင်ဘူးဘာလို့ပစ်ဖန်နေစီးရပြစ်တယ်ဖန်နေစီးအဲ့တော့ကျွန်တော်တို့ပြန်ကြည့်အောင်အခုဒီနေ့ဖြစ်နေတဲ့ကာလမှာဝေါ်ဖို့ထုတ်တာဘယ်နည်းရှိသွားပြီလဲကျွန်တော်တို့လူလို့ဆောင်မှုကဆက်သွားသလားလူလို့ဆောင်မှုကဆက်ပြီးတက်လာလားဆိုတာဒါအားလုံးမြင်တယ်သိတာဒါကွဲပြားခြားနားမှုဖြစ်နေတယ်တော့ဘာလို့လဲဆိုတော့ကျွန်တော်တို့ကဟောင်းခုံလုံရှားမှုမှာလဲကျွန်တော်တို့ကနည်းပညာအားမရှိဘူးဟိုလူလူဟိုဆိုတဲ့နေရာမှာဆောနာဟိုကျားတို့ဟို CDM လုံရှားမှုတွေကိုကျွန်တော်မရခဲ့ဘူးကျွန်တော်တို့ကလမ်းပေါ်ထွက်တာတော့မှဟိုခုကြောင့်ဟိုဖြစ်ခဲ့ရတယ်ဗျာ
ဟို
လူလူ
ဟုတ်တယ်ဟုတ်တ
ယ်ဟုတ်တယ်ဟုတ်တယ်အဲ့တော့ဟိုမတူကွဲပြားမှုကအဲ့အပိုင်းပေါ့နော်ကျွန်တော်တို့အခုဖြစ်နေတဲ့လှုပ်ရှားမှုကဟိုအရင်အတိတ်ကလှုပ်ရှားမှုလိုမျိုးလူလူတည်တဲ့လူလူတည်တဲ့အောင်ပေါ့နော်နိုင်ငံကြီးနားတယ်လူလူတည်တဲ့မဟုတ်ဘူးဟိုတကယ်အလွှာပေါင်းစုံပါတဲ့လူလူလှုပ်ရှားမှုဖြစ်တယ်ပြီးတဲ့အခါကျတော့ထူးခြားချက်ကပါလို့ဆိုဒီအစိုးကိစ္စအစိုးရဝန်ထမ်းတွေရဲ့အာခံတဲ့လှုပ်ရှားမှုဖြစ်တယ်ပေါင်းစပ်နေတဲ့အာဖြစ်တာပေါ့နော်နောက်တစ်ချက်တပြိုင်တည်းကျွန်တော်တို့လှုပ်ရှားမှုတွေနဲ့အချိန်နဲ့အမျှစက္ကန့်တိုင်းအမျှမှာနိုင်ငံတကာရဲ့အားပေးမှုဝန်ရံမှုဆက်ရနာရှင်ကိုဖိအားပေးမှုတွေတပြိုင်တည်းဖြစ်နေတယ်အဲ့တော့ကျွန်တော်တို့လှုပ်ရှားမှုတွေကဟိုရက်တန့်လို့မရတော့ဘူးကျွန်တော်တို့ထေချာပေါက်ဟိုအောင်မြင်တဲ့အနေထားကြောက်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆွေးနွေးကြတော့ကျွန်တော်2မိနစ်ကျော်3မိနစ်လောက်တော့ကြာပါသေးတယ်ဒေါက်တာဆန်းကြီးဆိုတော့ကျွန်တော်မေးချင်တာကဒီလက်ရှိကျွန်တော်တို့ဒီကျွန်တော်တို့ဒီမြန်မာနိုင်ငံအတွင်းမှာဒီလူလူလှုပ်ရှားမှုတွေရှိရဲ့အခြေအနေမျိုးပါတစ်ဖက်မှာလည်းကျွန်တော်မျှော်လင့်ကြတာကနိုင်ငံတကာအခန့်ခံတာပေါ့နိုင်ငံတကာကဘယ်လောက်ထိပြားပေးနိုင်မလဲနိုင်ငံတကာအကူအညီဘယ်လောက်ရမလဲဒီဆရာနာရှင်ဆန်းကြီးမှာဒီလိုမျှော်လင့်နေကြတာလည်းရှိပါတယ်အဲ့တော့နိုင်ငံတကာရဲ့အခြေအနေနိုင်ငံတကာကဘယ်လောက်ထိပြားပေးနိုင်မလဲဘယ်လောက်လှုပ်ဆောင်ပေးနိုင်မလဲပုံမှာဒေါက်တာဆန်းကြီးဆိုဘာများသုံးသပ်ပေးနိုင်မလဲခင်ဗျာ
နိုင်ငံတကာလို့ပြောလိုက်ရင်ကျွန်တော်တို့ကနိုင်ငံတကာမှာကျွန်တော်တို့အခုလက်ရှိဖြစ်ပျက်ပြီးခဲ့တဲ့တမိုင်းနေအရာကျွန်တော်တို့အဲ့အပြည်ပြည်ဆိုင်ရာဟိုဝင်ရောက်ဆွတ်ဖက်ခြင်းပေါ့နော်ဒီလိုမျိုးအရေးကိစ္စတွေမှာဝင်ရောက်ဆွတ်ဖက်တဲ့ဟာတွေမှာကျွန်တော်တို့သူတို့တာတကားတွေတော်တော်များများရလာပြီးတော့ဘယ်ဟာမှလုတ်တင်မှုလုတ်တင်နေဆိုတဲ့ကိစ္စတွေသူတို့စဉ်းစားနေကြတဲ့အချိန်မျိုးဖြစ်တယ်အထူးသဖြင့်ကျွန်တော်တို့ Arab လိုမျိုးဟာမှာကျွန်တော်တို့အခု American အစိုးရတက်ပြောင်းတဲ့အချိန်မှာကျွန်တော်တို့ဒီ Arab နိုင်ငံတွေမှာဝင်ရောက်မှုပတ်သက်မှုတွေသူတို့ရှင်းချဖို့အတွက်စဉ်းစားဆုံးဖြတ်တာမျိုးပေါ့เนาะအဲ့လိုမျိုးဟာမျိုးတွေကျွန်တော်အဲ့ဒီတမိုင်းเจ้าနေเจ้าမှာသူတို့ရဲ့စဉ်းစားမှုပုံစံကအရင်အလောက်ကျွန်တော်တို့ရဲရဲဝံ့ဝံ့မရှိတော့ဘူးလို့ကျွန်တော်မြင်ရတယ်ဟာအရင်အလိုမျိုးလုပ်လို့မရဘူးခုနကတော့ဟိုလင်းထက်နိုင်ပြောတယ်ကခစ်တီးကပြောင်းသွားတဲ့အချိန်ကျတော့တင်ယူခဲ့တဲ့တမိုင်းတွေလည်းပါလာတယ်နီးပညာခွင့်ပြုမှုတွေပါလာတယ်ပြီးရင်ကဘာကြီးရဲ့ကျွန်တော်ဆက်သွယ်မှုဆောင်ရွက်မှုကြားတွေမှာချိတ်ဆက်မှုအရန်အားကောင်းလာတဲ့အတွက်ကြောင့်မသူတို့စောင့်စည်းရမယ်ဟိုစီးရအများကြီးထွက်လာတယ်အဲ့တော့အခုတွေ့တဲ့အတိုင်းပဲကျွန်တော်နိုင်ငံတကာလုံနိုင်အလွန်ဆုံးလုံနိုင် statement ထုတ်မယ်အပြစ်တင်မယ်ပြီးွားရင်မျက်နှာရဲ့လူဖက်ကနေသူတို့ရက်တည်ရဆိုတဲ့အကြောင်းပြောမယ်ကျွန်တော်တို့ထောက်ခံပါတယ်ဒီဟာကိုဆက်ပြီးပန့်ပူးပါတယ်ဆိုတဲ့အားမျိုးလုပ်ဒါပေမဲ့လည်းကျွန်တော်တို့စဉ်းစားရမှာသူတို့ကနေတကယ်လို့ action ယူပြီးတော့ ဟိုမြန်မာနိုင်ငံမှာဝင်ရောက်ဆွတ်ဖက်ဖို့ဆိုသူတို့ဒီမှာခိုင်မာတဲ့အကြောင်းပြချက်ကောင်းကောင်းရှိဖို့လို့အဲ့တော့ကျွန်တော်တို့အနေနဲ့မျှော်လင့်လို့ရတာအဲ့ခိုင်မာတဲ့အကြောင်းပြချက်ဆိုရင်ကျွန်တော်တို့ ICJ မှာရှိထားတဲ့အမှုတွေကျွန်တော်တို့လူမျိုးတုံးတက်ဖြတ်တဲ့ကိစ္စရိုဟင်ဂျာကိစ္စတွေရှိအဲ့ဒီဟာနဲ့ဆက်ဆက်ပြီးဝင်မလားဆိုရင်မျှော်လင့်စီရလို့ရှိရယ်ဒါပေမဲ့ဝင်မလားဆိုတဲ့အချိန်မှာလည်းကျွန်တော်တို့ ICC ဆိုတဲ့ဟာကကျွန်တော်တို့ Rome Statute အောက်မှာရှိရတဲ့အတွက်ကျွန်တော်တို့နိုင်ငံ Rome Statute နဲ့မပတ်သက်ဘူးအဲ့တော့ ICC ကနေပြီးတော့ကျွန်တော်တို့ဓာတ်ရိုက်ဝင်ဖို့အတွက် main charge မှတ်ဖို့အတွက်ဆိုရင်ကျွန်တော်တို့က UN Security Council ကကျွန်တော်တို့ဖြတ်ရအောင်အဲ့တော့ ICC Security Council ရောက်ပြန်ရင်လည်းခုနကဗီဒိုအာနာရှိနေတဲ့တရုတ်နဲ့ China ပေါ့ပေါ့ဟုတ်ပါဘူးဒီ Russia နဲ့ကကျွန်တော်တို့မြန်မာအခုအာဏာသိမ်းအစိုးရနဲ့ချိတ်ဆက်မှုအားကောင်းနေတဲ့အချိန်မျိုးမှာသူတို့ဗီဒီယိုလုပ်မလားဆိုရယ်စိုးရိမ်မှုတွေရှိတယ်။ဒါပေမဲ့ကျွန်တော်တို့မျှော်လင့်စရာရှိတာတော့အဲဒီရှိတာပြီးသားဟိုလူမျိုးတုံးတက်ဖြတ်မှုကိစ္စနဲ့ချိတ်ဆက်ပြီးတော့ကျွန်တော်တို့တခြားနီလန်ကျွန်တော်တို့အဲဒီ Rome Statute အောက်မှာမဝင်တော့ညာကျွန်တော်တို့တခြားဟိုနီလန်နဲ့စစ်အာဏာရှင်ဒါမှမဟုတ်အဲဒီဟိုဝါရီရာဇဝတ်မှုတွေကျူးလွန်လာတဲ့လူတွေကိုအဝရန်ထုတ်ပေးလို့ရမလားဒါမှမဟုတ်တရားရေးဆိုင်ရာထုတ်ပေးလို့ရမလားဆိုရင်မျှော်လင့်ချက်တော့ရှိတခြားအခုလက်ရှိမှာစဉ်းစားနေကြတယ်လို့မျိုးဟို proxy war ဖြစ်သွားမလားဒါမှမဟုတ်နိုင်ငံကဝင်ဆွဲဖက်မယ်ဒီနိုင်ငံကဝင်အဲ့ဒါမျိုးကတော့ကျွန်တော်ဝေးတယ်အဝေးတယ်ဆိုရင်ကျွန်တော်နိုင်ငံအလိုက်စောင့်စီရမယ်ဟိုဥပဒေတွေရှိတယ်စီကတ်တွေရှိတယ်သူတို့အချင်းချင်းနိုင်ငံချင်းချိတ်ဆက်ထားတဲ့ diplomatic relation သဘောတူညီချက်တွေရှိတာတွေအတွက်ကြောင့်ကျွန်တော်တို့အဲ့လိုမျိုးတော့ဖြစ်ဖို့မလို့
ဟုတ်ကဲ့ပါမြတ်ဆိုတော့ဆွေးနွေးပြတာကျေးဇူးတင်ပါကျွန်တော်ဆွေးနွေးကြရလည်းပြည့်ပါတော့ဒီမှာပဲဆွေးနွေးပွဲရပ်ပါဖြစ်ပါတယ်ပေါင်းဝင်ဆွေးနွေးပြကြတဲ့ဒေါက်တာဆိုင်းကြည်စင်ဆိုကိုလင်းထိုင်တို့ကျေးဇူးတင်ကြောင်းပြောလိုပါတယ်အားလုံးပဲကျေးဇူးပါခင်ဗျာ
ဗီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်စနေနေ့အတွက်သတင်းပတ်ဆင်ခန်းစာတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်မန္တလေးမြို့ကဒီကနေ့ဆန္ဒပြပွဲတွေကိုရဲနဲ့စစ်တပ်ကပစ်ခတ်ဖြိုခွဲတာကြောင့်ဆန္ဒပြသူ2ဦးထက်မနည်းသေဆုံးတယ်လို့မန္တလေးမှာရှိနေတဲ့ VOA သတင်းတောက်ကသတင်းပေးပို့ထားပါတယ်။ VOA ကရထားတဲ့ဗီဒီယိုဖိုင်တွေထဲမှာဥကောင်ပွင့်ထားတဲ့ဒဏ်ရာရသူ2ဦးနဲ့ဝမ်ပိုက်ကိုကြီမှန်ထားသူ2ဦးတို့ကိုတွေ့ရပါတယ်။အဲဒီမှာကုသပေးနေတဲ့ဆရာဝန်2ဦးကတော့ဥကောင်ပွင့်လူနာသေဆုံးတယ်ဆိုတာပြောထားပါတယ်။ပြစ်ခတ်မှုမှာကြီအစ်စ်လားရာဘာကြီးစံလားဆိုတာကိုတော့တရားအတည်ပြုလို့မရသေးပါဘူး။ဒေသခံတွေရိုက်ကူးထားတဲ့ဗီဒီယိုထဲမှာတော့ကြီကွန်တချို့ကိုလည်းတွေ့ရပါတယ်။မြန်မာနိုင်ငံမှာဆက်ရနာသိမှုအပြည်တိုင်ခြုံငင်းစေရေးလူလူရဲ့ဘယ်လိုလိုရှောင်မှုကိုမဆိုဂျပန်အစိုးရအနေနဲ့အားပေးထောက်ခံပေးပါဆိုတဲ့အချက်အပါအဝင်ပန်ကြားချက်9ချက်ပါအေးဖွင့်ပေးစာတစ်စောင်းကိုချင်းတိုင်းသားလူငယ်တွေကဒီကနေ့ဂျပန်တန်ယိုးရှိမှာဂျပန်မြန်မာနှစ်ဘာသာနဲ့ဖတ်ကြားပြီးတန်မတ်ကြီးလက်ထဲထည့်ပေးကြပါတယ်မြန်မာနိုင်ငံဆိုင်ရာဂျပန်တန်မတ်ကြီးအီချီရိုမာရူယာမကိုတိုင်တန်ယိုးအပြင်ဘက်ကိုထွက်လာပြီးချင်းလူငယ်တွေရဲ့အေးဖွင့်ပေးစာကိုလက်ခံရယူခဲ့ပြီးတော့ဂျပန်အစိုးရစီပို့ပေးမယ်အကြောင်းကတိပြုပြောကြားခဲ့ပါတယ်ဂျပန်ဆိုရအနေနဲ့မြန်မာပြည်သူလူထုအတန်ကိုလစ်လျူမရှိပါဘူးလို့လည်းတန်မတ်ကြီးကပြောခဲ့ပါဗျ။ဒီကနေ့ကြာရောက်တဲ့83ကြိမ်မြောက်ချင်းမျိုးသားနေမှာချင်းတိုင်းရင်းသားလူငယ်တွေကဆေးရနာသိမှုစက်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲနဲ့အတူချင်းတိုင်းရင်းသားတွေကူစားဂျပန်ဆိုရစီကိုအိတ်ဖွင့်ပေးစာပေးပို့ခဲ့ကြတာဖြစ်ပါတယ်။အနာဒင်းစစ်ကောင်စီရဖွဲ့စည်းပုံအခြေခံဥပဒေကိုတောင်မကနိုင်ငံတကာလူ့ခွင့်ရေးစံနှုန်းတွေကုလသမဂ္ဂပြည်ညင်စာတမ်းပါအဖွဲ့ဝင်နိုင်ငံတွေလိုက်နာရမယ့်စည်းကမ်းချက်တွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတယ်လို့ပြည်ထောင်စုတော်ကူစားပြုကော်မတီ CRPH ကအပြင်းထန်ပြစ်တင်ဝေဖန်လိုက်ပါတယ်ခင်ဗျာစနေညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်အပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
Thank you.
This program has come to you from the Voice of America, Washington. This program